Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော်ရရှိမခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဖေဖော်ဝါရီလ22ရက်ကြာတနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုမနက်6:00ရက်နေ့9:00အထိ American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ30 40 49လောက်ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဆံမိုးဝေပါအခုမနက်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Syria ပြည်တွင်းစစ်အဆုံးသတ်ရေးရုရှားနဲ့ယာယီသဘောတူညီချက်ရလိုက်ပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်လန်ဒန်မြို့တော်ဝန် Boris Johnson ကပြည်တွင်းနိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ကနှုတ်ထွက်ဖို့တောင်းဆိုတဲ့လှုပ်ရှားမှုမှာပါဝင်မယ်လို့တင်းငင်းလူတွေကကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာတော့အသက်5နှစ်ယောက်ကလေးငယ်တွေအကြပြတ်ဖြစ်ပွားနေတဲ့ပိုလီယိုရောဂါအမြင့်ပြတ်စေတဲ့လှုပ်ရှားမှုကိုလှုပ်ဆောင်ခဲ့ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါ
โอเคကောင်းပါပြီခင်ဗျာအခုမနေ့ကင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
ဒီမျိုးလေးစီတော့ရောက်တော့ပြီဆိုတဲ့ပုံစံအမြင်လေးရှိရဲဆိုတော့အဲ့လိုအမြင်မျိုးတွေရှိနေမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ဒီပုံမှာကျွန်တော်တို့ကတစုံတရာအဲ့လောက်ထိမဟုတ်သေးဘူးဆိုတော့
Washington DC မြို့တော်ကိုရောက်ရှိလာပြီးတော့ American သမ္မတအင်ပြီးတော့လုံမျိုးသားလုံချုံရေးအကြံပေးအရာရှိ Susan Rice နဲ့တွေ့ဆုံခဲ့တဲ့မြမလူမှုအခြေပြုအဖွဲ့အစည်းရဲ့ကိုယ်စားလှယ်ကိုယ်တွင်လင်းအောင်ပြောသွားတာဖြစ်ပါတယ်ခင်ဗျာမြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံကိုနားဆင်ကြပါမယ်။ဒါအပြင်မလေးရှားမှာအလုပ်လုပ်ကြမှုစဉ်းစားနေကြတဲ့နိုင်ငံသားတွေရဲ့အခြေအနေနောက်ပိုင်းမှာမြန်မာပြည်ကပီးစာအမေရိကန်ပြည်အောင်စုနဲ့ပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှားထူးခြားဆန်းပြအစီအစဉ်စတာတွေကိုနားဆင်ကြဖို့ရှိပါတယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။စီးရီးယားနိုင်ငံအတွင်း၅နှစ်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးအတွက်ရုရှားနိုင်ငံနဲ့ယာယီသဘောတူညီချက်ရလိုက်ပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတင်းငွေနေ့မှာပြောပါတယ်။ဒါပေမဲ့တိုင်းပြည်တဝန်းအကြမ်းဖက်မှုတွေကတော့ရပ်တန့်မသွားသေးပဲ IS Islamic စစ်ဆေးကြောအဖွဲ့ရဲ့တီးခြားတိုက်ခတ်မှုနှစ်ခုကြောင့်လူအတော်များများသေဆုံးခဲ့ရပါတယ်။ Homs မြို့မှာတင်းငွေနေ့အစောပိုင်းကပောက်ကွဲမှုနှစ်ခုဖြစ်သွားခဲ့တဲ့အတွက်လူ60လောက်အထိသေဆုံးသွားနိုင်တယ်လို့အစောပိုင်းခန့်မှန်းချက်တွေမှာဖော်ပြထားပြီး Damascus မြို့တောင်ပိုင်း Sayyida Zainab အရက်မှာတင်းငွေနေ့မှာဖြစ်သွားခဲ့တဲ့ဘုံပေါက်ကွဲမှုတွေကြောင့်အနည်းဆုံးလူ90လောက်သေသွားတယ်လို့ဆိုပါတယ်။ဇန်နဝါရီလနောက်ပိုင်းတုန်းကလည်းအဲ့ဒီအရာမှာရှိတဲ့ရှီယာဖျားကြောင့်အနည်းမှာပောက်ကွဲမှုတစ်ခုဖြစ်သွားခဲ့တဲ့အတွက်လူတွေဒါဇင်နဲ့ချီသေဆုံးခဲ့ရတာပါ။စီးရီးယားဆိုရတဲ့အတိုက်ခံတပုံအဖွဲ့တွေအကြားကတိုက်ခတ်မှုတွေနိုင်ရီပိုင်းအတွင်းရပ်တန့်တော့မယ်လို့ဝန်ကြီးကယ်ရီကတင်းငွေနေ့မှာပြောဆိုပြီးအခုနောက်ဆုံးပောက်ကွဲမှုတွေဖြစ်သွားခဲ့တာပါ။ဝန်ကြီးကယ်ရီနဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့တို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးစီးရီးယားနိုင်ငံအတွင်းကတင်းမာမှုတွေရှော့ချရေးအတွက်ဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့ကြတယ်ဆိုတဲ့သဘောမျိုးရုရှားနိုင်ငံသားရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပနမသဘောတူညီချက်နဲ့ပတ်သက်လို့တော့နှစ်ဖက်စလုံးကသတင်းထုတ်ပြန်ခြင်းမရှိပါဘူး
။လန်ဒန်မြို့တော်ဝင် Boris Johnson ကဗြိတိန်နိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ကနေနှုတ်ထွက်ဖို့တောင်းဆိုနေတဲ့လှုပ်ရှားမှုမှာသူပါဝင်တော့မယ်လို့တင်းငွေနေနေမှာကြေညာရင်းဝန်ကြီးချုပ် David Cameron နဲ့လမ်းခွဲခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့အကြော်ကြားဆုံးပုဂ္ဂိုလ်တွေထဲကတယောက်ဖြစ်တဲ့ Johnson ဟာတမာယိုးချနိုင်ငံရေးသမားတယောက်တော့မဟုတ်ပါဘူး။သူဟာရှေးယိုးအယူရှိတဲ့သူတွေထဲအခု28နိုင်ငံပါဝင်တဲ့ EU အဖွဲ့ထဲဗြိတိန်နိုင်ငံဆက်ပြီးတော့နေတာဟာနိုင်ငံအတွက်အကောင်းဆုံးဖြစ်မယ်လို့မြင်တဲ့ Mr. Cameron ရဲ့သဘောထားကိုစန့်ကျင်တဲ့ထိတ်တန့် Conservative တယောက်ဖြစ်လာတာပါ။EU ကနေဗြိတိန်ခွဲထွက်မထွက်ပြည်လုံးချွတ်ဆန္ဒခံယူပွဲကိုတော့ဇွန်လ23ရက်မှာကျင်းပဖို့ Mr. Cameron ကအစီအစဉ်ထားပါတယ်။ဗြိတိန်နိုင်ငံကို EU အဖွဲ့ထဲဆက်နေဖို့လိုအပ်တဲ့သူ့ရဲ့တောင်းဆိုချက်တချို့ကိုအခြားဥရောပခေါင်းဆောင်တွေစီကဝန်ကြီးချုပ် Cameron တီးခဲ့တဲ့သတင်းပတ်ထဲမှာပဲရရှိထားတာပါ။ဗြိတိန်နိုင်ငံမှာနေထိုင်တဲ့ EU နိုင်ငံသားအားလုံးအတွက်ညီမျှတဲ့အကျိုးခံစား권ပေးရမှာနဲ့ဗြိတိန်ကယူရိုငွေကြေးကိုမတုံးဆွဲပေမဲ့ယူရိုငွေ3အဖွဲ့ဝင်19နိုင်ငံအတွက်ငွေကြေးအကျက်အတည်းနဲ့ကြုံလာရင်ကဲထုတ်ပေးဖို့လိုမျိုးသူတို့မကြိုက်တဲ့လိုအပ်ချက်တွေအတွက်တော့ဒီသဘောတူညီချက်ကဗြိတိန်နိုင်ငံကိုကောင်းကောင်းအကာအကွယ်ပေးမှာဖြစ်ပါရဲ့ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုဝင်ရောက်ရှင်ပြိုင်နေမှုအတွက်ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ကထိတ်ကနေတည်တည်တသာပြေးနေပါလေ။ဒါပေမဲ့လာမယ့်သတင်းပတ်3ပတ်အတွင်းပြည်내အများစုမှာကိုယ်စားလှယ်လောင်းရွေးချယ်မှုတွေပြုလုပ်တဲ့အခါသူတို့အနေနဲ့ဒေါ်နယ်ထရမ့်ကိုအနိုင်ရနိုင်တယ်လို့အထက်လွှတ်တော်အမတ်နှစ်ဦးဖြစ်ကြတဲ့မာကိုရူဗီယိုနဲ့တက်ခရူးစ်တို့ကပြောနေကြပါလေ။ထရမ့်ဟာနိုင်ငံရေးလောကထဲကိုအခုမှစတင်ရောက်ရှိလာသူလူသစ်တဦးဖြစ်ပေမဲ့ တောင်ကာရိုလိုင်းနားပြည်နယ်မှာစနေနေ့ကပြုလုပ်ခဲ့တဲ့ပါတီတွင်ရွေးချယ်မှုတွေမှာမဲအရေးအတွက်၃ပုံ၃ပုံလောက်နဲ့အပြတ်အသတ်နိုင်ရရှိခဲ့ပြီးပြည်နယ်နှစ်ခုမှာကျင်းပတဲ့ပါတီတွင်ရွေးချယ်မှုနှစ်ခုစတိုက်ကိုအနိုင်ရရှိထားသူဖြစ်ပါတယ်။ Florida ပြည်နယ်ကိုစားပြုအထက်လွှတ်တော်မှ Rubio ဟာ Texas ပြည်နယ်ကိုစားပြုအထက်လွှတ်တော်မှ Cruz တဲ့ကျော်ပြီးတောင်ကာရိုလိုင်းနားပြည်နယ်မှာဒုတိယချိတ်ခဲ့တာဖြစ်ပေမဲ့နှစ်ယောက်စလုံးကတော့မဲအရေးအတွက်22ရာခိုင်နှုန်းစီရရှိခဲ့ကြတာဖြစ်ပါတယ်။လနဲ့ချီကြခဲ့တဲ့မဲဆွယ်စည်းရုံးမှုတွေအတွင်းပြန်ဘက်တွေကိုစော်ကားပြီးဝေဖန်ပြောဆိုခဲ့တဲ့ Trump ဟာအမေရိကန်နိုင်ငံရဲ့လောင်းကစားမျိုးတော်တီရှိဟာ Nevada ပြည်နယ်မှာမကြာခင်ပြုလုပ်မဲ့ရွေးချယ်မှုတွေမှာလည်းပြန်ဘက် Rubio နဲ့ Cruz တို့တဲ့အသီးသီးသားသားအသာစီးရနေတယ်လို့စစ်တမ်းတွေမှာဖော်ပြထားပါတယ်။ Republican Party ကဥဆောင်ပြုလုပ်မဲ့ပါတီတွင်ရွေးချယ်မှုတွေကိုတော့လာမယ့်အင်္ဂါနေ့မှာကျင်းပသွားမှာဖြစ်ပါတယ်။ပြည်နယ်24ခုကပါတီတွင်ရွေးချယ်မှုတွေကိုမတ်လ15ရက်နေ့မတိုင်ခင်ကျင်းပသွားမှာဖြစ်ပါတယ်။ Nevada ပြည်နယ်မှာစနေနေ့ကဒီမိုကရက်တစ်ပါတီဥဆောင်ပြုလုပ်တဲ့ပါတီတွင်ရွေးချယ်မှုတွေမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကဆိုရှယ်လစ်ဒီမိုကရက်တစ်လို့သူကိုယ်သူတင်စားခေါ်ဝေါ်နေတဲ့ Bernie Sanders ကိုမဲအရေးအတွက်53ရာခိုင်နှုန်း48ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့ပါတယ
်။ American မြောက်ပိုင်းက Michigan ပြည်နယ်ထဲမှာဖြစ်ပွားခဲ့တဲ့လူ6ဦးသေဆုံးပြီး2ဦးဒဏ်ရာရစေခဲ့တဲ့တနက်ပစ်ခတ်မှုအတွက်တန်လျာရှိသူတအုပ်ကိုဖမ်းမိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အသက်45နှစ်အရွယ် Uber အငှားကားကုမ္ပဏီကကားမောင်းသမား Jason Dalton ကိုတနူးအနေနဲ့အစောပိုင်းမှာဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ်။သူ့မှာအရင်တုန်းကရာဇဝတ်ပြစ်မှုကျူးလွန်ခဲ့တဲ့မှတ်တမ်းတော့မတွေ့ရဘူးလို့လည်းအာဏာပိုင်တွေကပြောပါတယ်။ပစ်ခတ်မှုဟာကယ်မာဇူးမြို့တဝိုက်စနေနေ့နှောင်းပိုင်းမှာဖြစ်ပွားခဲ့တာပါ။လူနေတိုက်ခန်းတွဲတစ်ခုနားမှာပစ်ခတ်မှုစတင်ခဲ့တာဖြစ်ပြီးအဲ့ဒီနေရာမှာတနက်နဲ့အချက်ပေါင်းများစွာအပြစ်ခံခဲ့ရတဲ့အမျိုးသမီးတဦးကိုဒဏ်ရာပြင်းထန်စွာနဲ့တွေ့ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။နောက်နာရီအနည်းငယ်အကြာမှာတော့ကားယောင်းဌာနတစ်ခုမှာကားဝယ်ဖို့ကြည်နေတဲ့သားဖနှစ်ယောက်ကိုတနက်သမားကပစ်တက်ခဲ့တာပါ။နောက်မိနစ်အနည်းငယ်ကြာမှာတော့စားတောက်ဆိုင်တစ်ခုရဲ့ကားရက်တဲ့နေရာမှာလူ9ယောက်တနက်နဲ့ပြစ်ခတ်ခံခဲ့ရပါတယ်။အဲ့ဒီတဲကလူ4ဦးတေဆုံးခဲ့ပြီးအသက်14နှစ်အရွယ်မိန်းကလေးတယောက်ကတော့ပထမတေဆုံးသွားတယ်လို့ပြောပေမဲ့နောက်ပိုင်းမှာတော့ပြင်းထန်တဲ့ဒဏ်ရာနဲ့ဆေးရုံတင်ထားရပါတယ်။အခုလိုပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ပြစ်ခတ်မှုတွေလုပ်နေတဲ့ဂျားထဲမှာပဲ Dalton ဟာသူ့ရဲ့ Uber အငှားကားစီခီးတဲ့တယောက်ကိုသွားလို့ရပို့ပေးတာမျိုးရှိနိုင်တယ်လို့ဒေတာရင်းတချို့ကဖော်ပြပါဗျ။တနင်္လာနေ့မှာကယ်မာဇူးမြို့နယ်တရားရုံးမှာသူ့ကိုရုံးထုတ်မှဖြစ်ပြီး Dalton ဟာလူသတ်မှုနဲ့တပ်ဖြတ်ဖို့ကြံစီမှုဆိုင်ရာပြစ်မှုပေါင်းများစွာနဲ့တရားရင်ဆိုင်ရဖို့ရှိပါတယ်ရှင
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာအသက်9နှစ်အောက်ကလေးငယ်တွေအကြဖြစ်ပွားနေတဲ့ပိုလီယိုရောဂါအမြင့်ပြတ်စေဖို့အတွက်ရည်ရွယ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့နေ့ရက်ကြာကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ကိုလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်အတွင်းပိုလီယိုရောဂါဖြစ်ပွားမှုနှစ်ခုတွေ့ရှိခဲ့ရကြောင်းသိရှိခဲ့ရပြီးတဲ့နောက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့နိုင်ငံအတွင်း2016ခုနှစ်အတွင်းမြန်မာနိုင်ငံမှာပိုလီယိုရောဂါကင်းရှင်းကြောင်းကြေညာနိုင်ဖို့အတွက်ဒီလိုရှာမှုကိုပြုလုပ်တာဖြစ်ပါတယ်။ဒုတိယနေ့ဖြစ်တဲ့နေ့ကနေ့မှာရန်ကုန်တောင်ကလာပါမြို့နယ်အတွင်းမှာရှိတဲ့ဆေးရုံတွေကသူနာပြုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကဒီအစီအစဉ်မှာပါဝင်ဆောင်ရွက်ခဲ့ကြပါတယ်။ဒေသတွေမှာရှိတဲ့ကလေးဥယေ2000ကျော်အတွက်ဗစက်ကနေတဆင့်တိုက်ကျွေးရတဲ့ပိုလီယိုကာကွယ်ဆေးရည်တိုက်ကျွေးတဲ့ဆေးကမ်းပေါင်း20ကိုဖွင့်လှစ်ထားပါတယ်။မြန်မာအစိုးရဟာအသက်9နှစ်အောက်ကလေးငယ်တွေအတွက်နောက်တစ်ကြိမ်လှူရှားမှုအဖြစ်ကာကွယ်ဆေးထိုးပေးတဲ့လှူရှားမှုပြောင်းလဲမလုပ်ဆောင်ခင်ကလေးငယ်ပေါင်း 4.5 သန်းကိုပိုလီယိုဆေးတိုက်ကျွေးထားနိုင်မယ်လို့မျှော်လင့်ထားတာပါ။တောက်ဆေးကနေထိုးဆေးအဖြစ်ပြောင်းလဲလှူဆောင်လာခြင်းအပြင်ကလေးငယ်တွေအနေနဲ့ကာကွယ်ဆေး3ကြိမ်တောက်ရမယ့်အစားတစ်ကြိမ်ပဲကာကွယ်ဆေးထိုးဖို့လိုတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2014ခုနှစ်အတွင်းပိုလီယိုရောဂါကင်းစင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာနိုင်ခဲ့တဲ့အာဆီယံ10နိုင်ငံထဲကတနိုင်ငံဖြစ်ပါတယ်။
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းပြည်နယ်တစ်ခုမှာနှစ်ရက်ကြာအကြမ်းဖက်ဆန္ဒပြမှုတွေကြောင့်လူသေဆုံးတဲ့အထိရှိလာနေပြီး New Delhi မြို့တော်မှာလည်းရေပြက်လက်မှုနဲ့ရင်ဆိုင်နေရပါတယ်။ Harana ပြည်နယ်မှာစိုက်ပျိုးရေးအဓိကလုတ်ကင်တဲ့ကျေးလက်နေ Jet မျိုးနွယ်ဝင်တွေသတင်းတစ်ပတ်ကြာဆန္ဒပြနေကြတာပါ။ Jet မျိုးနွယ်ဝင်တွေဟာအစိုးရအလုတ်ကင်တွေနဲ့တက္ကသိုလ်ဝင်ခွင့်တွေပါဝင်ပြည်ထောင်စုနဲ့ပြည်နယ်ရဲ့အကျိုးခံစားခွင့်တွေတောင်းဆိုနေကြတာဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေဟာပြီးခဲ့တဲ့တောက်ကြာနေ့မှာအကြမ်းဖက်မှုအသွင်ဆောင်လာခဲ့ပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာ IS Islamic State ကြွားလို့မတင်ငါရသူတို့ကဟိန္ဒူဖုန်းတော်ကြီးတစ်ပါးကိုတင်းတင်းကြပ်ကြပ်ကဓာတ်နဲ့ထိုးတက်လိုက်ပါတယ်။ကိုကြီးဘိုးရောက်လာသူတို့ဦးလည်းထိခိုက်ဒဏ်ရာရသွားကြတယ်လို့ဆိုပါတယ်။အသက်90ဆွဲအရွယ်ဖုန်းတော်ကြီး ဂျိုဂက်ရှဝါရိုက်ဟာအိန္ဒိယနိုင်ငံနဲ့နေဇာနာလီကပန်ဂါချာခရိုင်အတွင်းမှာရှိတဲ့ဟိန္ဒူဖျားကျောင်းတွင်ဝတ်ပြုဖို့အတွက်ပြင်ဆင်နေချိန်တိုက်ခိုက်သူကမော်တော်ဆိုင်ကယ်နဲ့ရောက်လာပြီးပါလာတဲ့ဓာတ်နဲ့ထိုးတက်လိုက်တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တယ်လို့ Islamic စစ်သွေးကြောအဖွဲ့က Twitter လူမှုကွန်ရက်ကတစ်ဆင့်သတင်းထုတ်ပြန်ခဲ့ပါတယ်။
ဩစတြေးလျနိုင်ငံမှာနိုင်ငံရေးခုံလုံခွင့်ရရေးကြိုးပမ်းနေကြတဲ့မိသားစုတစုရဲ့သမီးငယ်လေးကိုကိုစားပြုပြီးလှုပ်ဆောင်နေတဲ့လူထုလှုပ်ရှားမှုကြောင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးကအခုဒီမိသားစုကိုအဝေးကထိန်းသိမ်းရေးစခန်းကိုပြန်မပို့ဘဲနိုင်ငံတွင်းမှာပဲဆက်လက်နေထိုင်ခွင့်ပြုစေခဲ့ပါတယ်။ Baby Asher လို့ခေါ်တဲ့တနှစ်သားအရွယ်မိန်းကလေးငယ်ရဲ့မတော်တဆမိလောင်တရားကိုဆေးကုသပေးဖို့ Pacific ကျွန်းစုတောင်ပိုင်း Nauru ကျွန်းကနေ Brisbane မြို့က Lady Clinton ကလေးစေယုံကိုပြီးခဲ့တဲ့သတင်းပတ်ကခေါ်ဆောင်လာခဲ့တာဖြစ်ပါတယ်ရှင
်
ဒါကတော့ထိပ်တန်းရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့မအင်ဂျင်နိုင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းတော်တစ်ပုဒ်ကိုစတင်ပြီးတော့တင်ဆက်ပါမယ်မလေးရှားအစိုးရအနေနဲ့နိုင်ငံသားအလုပ်သမားအသစ်တွေခေါ်ယူတဲ့နေရာမှာဆိုင်းငံ့ထားမယ်ဆိုပြီးတော့မလေးရှားဒုတိယဝန်ကြီးချုပ်ကတောက်ကြနေမှာပြောလိုက်တာကြောင့်မြန်မာနိုင်ငံကနေမလေးရှားကိုသွားမယ့်အလုပ်သမားတွေအတွက်မရေမရာအခြေအနေမျိုးကိုဖြစ်လာစေပါတယ်လက်ရှိမှာတော့ဗီဇာကျထားပြီးသားအလုပ်သမားတွေကတော့သွားခွင့်ရမယ်လို့မြန်မာအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတို့ကမျှော်လင့်ထားပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
နိုင်ငံသားအလုပ်သမားတွေခေါ်ယူတာနဲ့ပတ်သက်လို့မလေးရှားဒုတိယဝန်ကြီးချုပ်ရဲ့ပြောဆိုချက်ထွက်ပေါ်လာပြီးတဲ့နောက်မြန်မာနိုင်ငံကနေမလေးရှားမှာအလုပ်လုပ်ဖို့အတွက်လစဉ်သွားနေကြတဲ့ထောင်ထဲချီရှိတဲ့မြန်မာလူသမားတွေအခက်ကြုံရဖွယ်ရှိလာတာပါပြည်ပအလုပ်ကိုင်စုဆောင်ရေးအေဂျင်စီ62ခုကနေတာဝန်ယူပြီးလုပ်ပေးနေတဲ့လက်ရှိမှာဗီဇာကျပြီးသားအလုပ်သမား3000ကျော်ကတော့မလေးရှားကိုသွားခွင့်ရမယ်လို့မျှော်လင့်ထားတဲ့အကြောင်းအလုပ်သမားအလုပ်ကိုင်နဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လက်ဖြင့်အလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကပြောပါတယ်
သူစီကိုဗီဇာထုတ်ပြီးသားအလုပ်သမားတွေတော့ရအောင်မယ်ပေါ့နော်လောလောဆယ်တော့ကျွန်တော်မေးခိုင်းလိုက်တဲ့ခါတော့ဗီဇာထုတ်ပြီးသားဝင်ဖို့ပေါ့သူ့နိုင်ငံကိုလေအဲဒီအလုပ်သမားတွေကိုတော့သူတို့ဟိုလုပ်မယ်ဂျန်တဲ့အလုပ်သမားကိစ္စတွေတော့သူတို့ပြန်ပြီးတော့အကြောင်းပြန်မယ်လို့ပဲကျွန်တော်တို့ဒါလောလောဆယ် information ကဒီလိုပဲရသေးတာပေါ့နော်ဟိုပေါ့နော်အလုပ်သမားတွေလူတယ်ဆိုကျွန်တော်တို့နိုင်ငံဆိုဓမ္မန်းနေဆိုအရင်နဲ့ဆိုင်ဘုံဘောလောဖြစ်နေတာလေဓမ္မန်းနေရတယ်တအားဘုံဘောလောပြေးထားတယ်ပြီးတဲ့ခါမှာagency fee တွေခေါ်တယ်ပေါ့သူတို့ agency တွေကလည်းဟိုအရင်နဲ့ဆိုင်အများကြီးဈေးရှော်ပြီးတော့မှဟိုယူပြီးတော့လေကျွန်တော်တို့နိုင်ငံကိုခေါ်နေတာပေါ့နော်ဟိုထွက်လာတဲ့ခါကျတော့သူတို့ဟိုမှာတာဝန်ရှိတဲ့လူတွေလည်းနည်းနည်းတော့ကျွန်တော်နဲ့ဆက်သွယ်လုပ်နေတဲ့လူတွေမှာလည်းနည်းနည်း surprise ဖြစ်တာပေါ့နော
်ဘင်္ဂလားဒေ့ရှ်ကအလုပ်သမား1.5000ကိုနောက်3နှစ်အတွင်းမှာခေါ်ယူဖို့အတွက်မလေးရှားအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ချုပ်ဆိုထားတဲ့MOU စာချုပ်အပေါ်မှာတော့မထိခိုက်စေရဘူးဆိုပြီးမလေးရှားတာဝန်ရှိသူတွေကပြောထားပါတယ်။ဒါကြောင့်နိုင်ငံသဘောတူစာချုပ်ချုပ်ဆိုထားတဲ့နိုင်ငံတွေကအလုပ်သမားတွေကတော့ပြဿနာမရှိနိုင်ပေမဲ့မြန်မာနိုင်ငံကတော့အခုတည်းကမလေးရှားနိုင်ငံနဲ့နိုင်ငံသဘောတူစာချုပ်လက်မှတ်ရေးထိုးရခြင်းမရှိသေးဘူးဆိုပြီးဦးမျိုးအောင်ကဆိုပါတယ်
။သူကကျွန်တော်နဲ့သူတို့အမှုထိုးဖို့ဟာကကျွန်တော်တို့က agree ပေးပြီးတော့မှလုပ်ထားပြီးပြီ။သူတို့ကဂူတီကိုပြန်မလာတာပေါ့နော်
။ဟုတ်ကဲ့။
အဲ့ဒါကျွန်တော်တို့ကသူတို့နိုင်ငံကျွန်တော်တို့ drug တွေမူကြမ်းတွေရောနှစ်ဖက်ဟိုအတီးပြုချက်တွေရပြီးပြီကျတော့ကျွန်တော်တို့ကကျွန်တော်တို့နောက်ဆုံးပြင်နိုင်တယ်ပြီးပြီအဲဒီချိန်ထိုးမလဲဆိုတာကိုပထမဒီပြီးခဲ့တဲ့တန်25 29လာမယ်ဆိုပြီးတော့ပြောတာပေါ့နော်နောက်ကျတော့မလာဖြစ်တော့ဘူးအစီအပြေတဲ့ချိန်မှလာတော့မယ်ဆိုတော့ကပြောင်းသွားပြန်မှာပေါ့နော်ဒါသူတို့ကတော့အဲ့လိုလေးနေသားဖြစ်တယ်ငါတို့ပြောင်းနေတာပေါ့သူတို့ကတော့လေ
တနည်းကြော်ကြားပိတ်ပင်ထားတဲ့ကျွမ်းကျင်ရွှေပြောင်းလိုသမားများပြန်လည်ခန့်အပ်ရေးအစီအစဉ်ကိုမလေးရှားမှာရှိတဲ့အလုပ်ရှင်အများအပြားကတောင်းဆိုခဲ့တာကြောင့်တနင်္လာနေ့ကနေစတင်ခဲ့ပြီးအခုအခါမှာတော့ရုတ်တရက်နိုင်ငံခြားသားအလုပ်သမားတွေအသစ်ထပ်မခန့်တော့ဘူးလို့ပြောဆိုလိုက်တဲ့အတွက်မလေးရှားကိုထွက်ပြီးအလုပ်လုပ်ကြမဲ့မြန်မာအလုပ်သမားတွေအခက်တွေ့မဲ့အရေးကြုံလာရတာပါမလေးရှားနိုင်ငံဟာပြီးခဲ့တဲ့လတွေကစပြီးဗီဇာကြေးကိုဆယ်ဆတိုးပြီးတော့ကောက်ခံလိုက်သလိုနိုင်ငံခြားသားလူသားကွန်ကိုလည်းနှစ်ဆတိုးပြီးတော့ကောက်ခံလိုက်တဲ့အတွက်ကန့်ကွက်ဝေဖန်မှုတွေလည်းကြုံနေရတာပါမလေးရှားမှာမြန်မာလူသမားသိမ်းတဲ့ချီပြီးအလုပ်လုပ်ကြနေပေမဲ့အလုပ်လုပ်ခွင့်ပါမင်းမရှိတဲ့သူတွေကတော့နေ့စဉ်လိုလိုဖမ်းဆီးခံနေရတာပါမြန်မာတိုင်ယုံကတော့မလေးရှားထိမ့်သိမ်းရေးစခန်းတွေမှာချုံနောင်ခံရတဲ့မြန်မာနိုင်ငံသားတွေကိုစီစစ်ပြီး2015ခုနှစ်အတွင်းမှာနေရရင်းကိုပြန်ပို့ပေးနေတာဟာလူ 9,000 ကျော်ရှိသွားပါပြီဒါပေမဲ့တရားဝင်မြန်မာလူသမား 4,000 ထက်မနည်းဟာတော့အလုပ်ကန်အခွင့်အလမ်းရဖို့လစဉ်မလေးရှားနိုင်ငံကိုတွားရောက်နေကြပါတယ်ရှင်
Thank you.
ရှင်များရှင်မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေဈာမာတွေမကပဲတိုင်းရင်းသားအဖွဲ့တွေအချင်းချင်းဈာမာပါဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံထောင်ပေါင်းများစွာအတိဒုက္ခရောက်နေကြပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအချင်းချင်းလှုပ်ခဲ့ပေမဲ့မငြိမ်းချမ်းနိုင်သေးပဲဖြစ်နေရတာဟာဘာကြောင့်များပါလဲငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပုံစံသင့်နဲ့ချင့်ကပ်ဖို့လိုအပ်နေပြီလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1239-2382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါလိမ့်ရှင
်။အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါတော့မယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲအမေရိကန်တာဝန်ရှိသူတွေဟာမြန်မာနိုင်ငံအပအဝင်အာဆီယံ7နိုင်ငံကလူထုအခြေပြုအဖွဲ့အစည်းရဲ့ကိုယ်စားလှယ်တွေနဲ့ခေါ်ယူတွေ့ဆုံပြီးတော့အမေရိကန်ရဲ့မူဝါဒပေါ်သူတို့ရဲ့သဘောထားတွေကိုမေးမြန်းခဲ့ပါတယ်။ Washington DC မှာအာဆီယံအရပ်ဖွဲ့အဖွဲ့အစည်းတွေနဲ့အင်ပြူရောအမျိုးသားလူညုံရေးအကြံပေးဆူဇန်ရိုက်စ်တို့နဲ့တွေ့ဆုံခဲ့ရမှာပါဝင်ခဲ့တဲ့မြန်မာလူထုအခြေပြုအဖွဲ့အစည်းရဲ့ကိုယ်စားလှယ်ကိုတွင်လင်းအောင်ကိုကုသညံဦးက VOA Washington Studio မှာတွေ့ဆုံမေးမြန်းထားတာကိုတင်ဆက်ပါရခင်ဗျာ
ကိုတုံးလေးအောင် VOA လာပြီးတော့အခုလိုတွေ့ဆုံမေးမြန်းမှုကိုဖြည့်ချပြီးကျေးဇူးအများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါ
ကျွန်တော်အရင်ဆုံးမြင်ချင်တာအခုဒီ US ASEAN ထိပ်သီးဆွေးနွေးပွဲအတွက်ဒီကိုတုံးလေးအောင်တို့ပါဝင်ဒီအာဆီယံစနေငံက CSO ကုစလေတွေပေါ့နော်ဒီရပ်ပတ်မှုဖွဲ့စည်းရာကုစလေတွေကိုအခုဖိတ်ခေါ်ပြီးတော့အမေရိကန်ဆိုရာတွေ့ဆုံတဲ့စကားပြောတယ်အဲ့တော့ကုသင်းလင်းအောင်တို့အခု CSO ရပ်ပတ်မှုဖွဲ့စည်းတွေရဲ့ပြောဆိုချက်တွေကဘလောက်ထိအခုသွားမဲ့ US ASEAN စီဝေးမှာအခုလုပ်နေတဲ့ US ASEAN စီဝေးပေါ်မှာတက်ရောက်မှုရှိမယ်လို့ထင်တယ
်ဟောပေါ့ကျွန်တော်တို့ကတော့ဗျာဟို CSO တွေကိုလာအမေရိကန်ဆိုရာအနေနဲ့တာဝန်ယူပြီးတော့ဖိတ်ပြီးတော့မှကျွန်တော်တို့အတန်အောင်နားထောင်နေဆိုတော့ဟိုဘာပဲဖြစ်ဖြစ်တော့အခြေခံအားဖြင့်တော့ဟိုဝမ်းလဲဝမ်းသာတယ်ဒါတော်တော်လေးလဲလွှမ်းမိုးမှုရှိမလားလို့တော့မျှော်လင့်ချက်ရှိတယ်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်ဒီအခုလိုမျိုးကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းတွေကိုခေါ်တဲ့ကိစ္စကြီးကတော်တော်ကိုသူကအချိန်တိုအတွင်းမှာဟိုဘယ်လိုကောင်တက်တော့ရိုက်စီစဉ်တာမျိုးကြီးလည်းဖြစ်တယ်နောက်တစ်ခုကရှေ့မှာလုတ်ခဲ့တဲ့အာဖရိကနဲ့ဒီ US နဲ့စံမစ်မှာဆိုရင်ဒီအရက်ဖက်ဖွဲ့စည်းတွေကဝင်ထိုင်ခွင့်ကိုရတယ်ကျွန်တော်ကတော့အဲ့လိုထိုင်ခွင့်မရဘူးဆိုတော့တစ်ဖက်ကတော့အချိန်ကအဖြစ်တော့အဲတော်တော်လေးမျှော်လင့်စရာရှိပေမဲ့တစ်ဖက်ကလည်းအဲ့လိုမျိုးဖြစ်ပါမလားဆိုတဲ့စိုးရိမ်ချက်မျိုးတွေတော့ရှိနေတယ်
အဲ့တော့ဒီပေါ်မှာအာဆီယံအစိုးရတွေဘက်ကရောသဘောထားဘယ်လိုရှိလာထိုင်နေ CSO တွေနဲ့ပတ်သက်လို့သူတို့ကခေါ်ထိပ်ပြီးတော့
ဟုတ်ကဲ့
အတန်ထုတ်တော့
အဲကျွန်တော်ထင်တယ်အာဆီယံအစိုးရတွေရဲ့သဘောထားကတော့ဒီပွဲမှာမဟုတ်ပါဘူးကျွန်တော်အမြဲတမ်းလေးအဲသူတို့ရဲ့ဒီ summit ဒီအာဆီယံ summit လုပ်လို့ရှိရင်မလုပ်ခင်မှာကျွန်တော် interface လို့ခေါ်တဲ့ဒီအစိုးရနဲ့အရက်ဖက်နဲ့တွေ့တဲ့ပွဲတွေမှာလည်းကြည့်လို့ရတယ်လေသူတို့ကဒီအရက်ဖက်အဖွဲ့တွေပေါ်မှာတိတ်ပြီးတော့သူတို့အလေးထားမှုမရှိခဲ့ဘူးဆိုတော့ကျွန်တော်ထင်တာတော့အဲ့ဒီရိုက်ခတ်မှုတွေတော့မှဒီပွဲမှာရှိသွားသလားလို့တော့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ကတ်တော့ကတ်ပြီးတော့မှအဖြစ်လောက်နေပါပဲခေါ်လိုက်တာတို့နောက်ပြီးတော့ခုနအာဖရိကပွဲမှာအထက်မှာဝင်ထိုင်ခွင့်ရရင်ပဲကျွန်တော်တို့ဝင်ထိုင်ခွင့်မရတာလို့ဆိုတာတွေကတချို့ဟာတွေကဒီအမေရိကန်ဘက်ကနေပြီးတော့မှခုနဒီဟိုအာဆီယံနိုင်ငံတွေရဲ့အရက်ဖက်ဖွဲ့မှာထားတဲ့သဘောထားပေါ်မှာလည်းရိုက်ခတ်ပြီးတော့အဲ့ဒီပုံမှာလိုက်လုံးကြီးတွေလိုက်လုံးသလားလို့တော့ကျွန်တော်တို့အတန်တရားဖြစ်မိတယ်။
အဲ့တော့ဒီပဲအာဆီယံနိုင်ငံကရက်ဖက်လူမှုဖွဲ့စည်းတွေကိုယ်စားလှယ်တက်လာကြရဲဆိုတော့ဥပမာအာဆီယံနိုင်ငံတွေမှာပဲတော်လေးတင်းကျပ်ရှိနေတဲ့နိုင်ငံတွေရှိသုံးမယ်ဗီယက်နမ်တို့လာအိုစုဒီကတက်လာတဲ့ကိုယ်စားလှယ်ကဘယ်လောက်ထိသူတို့လူလူအတန်ကိုစားပြုနိုင်ပါ့မလဲ
သူတို့ကတော့ဗျာကျွန်တော်ထင်တာတော့ကျွန်တော်တို့ဒီကျွန်တော်ကိုရွေးလိုက်တဲ့ပုံစံဆိုရင်တော့ဒါအမေရိကန်တန်ယုံကနေပြီးတော့မှသူတို့ဖိတ်တာဆိုတော့သူတို့မှလည်းလို့အမေရိကန်တန်ယုံကတော့ဒီသူတို့စီကရက်ဖက်ဖွဲ့စည်းရဲ့အချင်းတွေပေါ်ကြည့်ပြီးတော့ဖိတ်လိုက်ပုံတော့ရတယ်အဲ့အတွက်ရောက်လာတဲ့လူတွေကတော့သူတို့ပြောတာတွေကတော့မစိုးပါဘူးသူတို့ဒီသူတို့တကယ့်အချက်တည်းတွေကိုသူတို့ပြောကြတာများတယ်ဒါပေမဲ့နည်းနည်းလေးထူးထူးခြားခြားတခုကတော့ဒီလာအိုကတယောက်ဆိုလို့ရှိရင်ဆိုတော့တဝန်ရိုက်တဲ့ထဲမှာလည်းသူမပါရဲဘူးနောက်လာအိုမှာဆိုရင်အရန်ကိုဟိုဘယ်လိုခေါ်မလဲတကယ်ဟော့နေတဲ့ issue ဖြစ်တဲ့ဒီ activist တွေကပျောက်သွားတဲ့ကိစ္စအဲ့ဒါဆိုရင် तू ပြောဖို့တော်တော်ကိုတွန့်ဆုတ်တယ်ဘာလို့လဲဆိုတော့ तू ပြန်လို့ရှိရင်ဒုက္ခရောက်မှာဆိုတယ်လို့ तू ပွင့်နေကိုပြောတယ်အဲ့ဒါမျိုးလေးတော့ရှိသေးတယ်သူတို့နိုင်ငံတွေမှာတော့
โอเคအခုဒီ US ASEAN ဒီထိပ်သီးဆွေးနွေးပွဲမှာပေါ့ဒီ American ကတော့သူတို့အမြဲတမ်းဒီ ASEAN နဲ့ဆက်ဆံရေးမြန်မာနဲ့ဆက်ဆံရေးမှာအမြဲပြောတယ်အစိုးရချင်းနေမကပါဘူးလူလူဖွဲ့စည်းနဲ့ဆက်ဆံရေးပေါ့သူတို့အမြဲတမ်းလုပ်တယ်ဆိုတော့တကယ်ပဲသူတို့ဆက်ဆံရေးကပုံဝင်လင်းလင်းရှိရလားဒါမှမဟုတ်ဟန်ပြတဲ့ပုံမျိုးရှိနေလားကိုတုံလင်းအောင်ရဲ့အမြဲ
ခုနလိုမျိုးဒီကတ်မခေါ်တဲ့ဟာတော့နည်းနည်းလေးဟန်ပြဖြစ်သလားဆိုတော့တန်တဲ့ကတော့တော်တော်ဖြစ်မိတယ်နောက်တစ်ခုကတော့ရှေ့မှာလည်းဒီလိုအလားတူအာဖရိကနဲ့လှုပ်သွားပြီးတော့ဝင်ထိုင်ခွင့်ပေးခဲ့တယ်ဒီမှာဒါဆိုရင်အာဆီယံဆိုလည်းဒါအလားတူလုပ်တဲ့နောက်တစ်ပွဲပဲဒါပေမဲ့ဝင်ထိုင်ခွင့်မပေးဘူးဆိုတော့အဲအဲ့ဒါမှာတော့နည်းနည်းလေးဟန်ပြဖြစ်သလားဆိုတော့စိုးရိမ်မှုမျိုးတော့ရှိတယ်ကျွန်တော်တို့မှာ
โอเคကိုတူလင်းကောင်ကကိုဒီသမားအင်ဗီရောကယူဇာလုံချုံကြီးအကြံပေးဆူဆန်ရိုက်စ်တူနဲ့ကိုလွတ်တော်တဲ့နဲ့ကိုတွေ့ပြီးတွေ့ပြီးတော့မြန်မာနိုင်ငံချင်းတွေကို CS ဆိုရဲကိုစားပြောခွင့်ရခဲ့တယ်ပေါ့
ဟုတ်ကဲ့
အဲ့တော့အဓိကဘယ်အချက်တွေကိုပြောပြလဲ
အဓိကတော့ကျွန်တော်ကပြီးခဲ့တဲ့ဒီရွေးကောက်ပွဲပေါ့နော်ပြီးခဲ့တဲ့ရွေးကောက်ပွဲမှာသူကဒီကျွန်တော်အတိုက်ခံပါတီကနိုင်သွားတယ်အများစုနိုင်တယ်ဆိုတော့တော်တော်များများကဒီဟိုအထူးသဖြင့်အထက်ကလူတွေတော့မလို့ထင်ကြတယ်အပြင်ကလူစုပိုဆိုးတာပေါ့အားလုံးပြီးသွားပြီဒီမိုကရေစီတော့ရောက်သွားပြီဆိုတဲ့ပုံစံမျိုးအမြင်တွေရှိတယ်ဆိုတော့အဲ့လိုအမြင်မျိုးတွေရှိနေမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ဒီပုံမှာကျွန်တော်တို့ကတစုံတရာအဲ့လောက်အထိမဟုတ်သေးဘူးဆိုတာကိုပြောပြဖို့အဓိကထားပြီးကျွန်တော်ပြောခဲ့တယ်အထူးသဖြင့်တော့စစ်တပ်ရဲ့လွှမ်းမိုးမှုတွေရှိနေသေးတယ်ပေါ့ခုနဝန်ကြီးဌာနအသုံးကိုင်ထားတယ်မြို့သားလူမျိုးရေးနဲ့ကော်ဝေးကောင်စီမှာအဲ့စစ်တပ်က majority ရှိနေတော့မယ်အများစုရှိနေတော့အဲ့ဒါတွေကိုကျွန်တော်အဓိကထားပြီးတော့ကျွန်တော်အဓိကပြောခဲ့ပါတယ်နောက်တစ်ခုကတော့ကျွန်တော် CSO တွေရဲ့ဒီ space ပေါ့ CSO တွေကဒီလှုပ်ရှားခွင့်တွေကကျင်းလာနိုင်တယ်ဆိုတဲ့ဟာမျိုးတွေဥမာအခုဆိုရင်ဟာပြီးခဲ့တဲ့2နှစ3နှစက18တင်နဲ့ပြန်ပြီးတော့ဆွဲနေတာတော့အဲ့ဆွဲနေတဲ့ဝန်ကြီးဌာနကလည်းစစ်တပ်ကထိချုပ်ထားတဲ့ဝန်ကြီးဌာနဆိုတော့အဲ့လိုမျိုးလေးတွေကျွန်တော်တို့ပြောခဲ့ပါတယ်အဓိကထားပြီး
တော့ CS တွေရဲ့ပြောဆိုချက်တွေပုံမှန်ပေါ့ American ဆွေးအပိုင်းကနားထောင်တဲ့အခါမှာလေးတင်နဲ့ရှိရလားသူတို့အဖြစ်သဘောတွေ့ရလားဘယ်သဘောရလ
ဲနားထောင်တာတော့အလေးနဲ့နားထောင်ပါတယ်သူဒီ Susan Rice ဆိုရင်သူကရောက်လာပြီးတဲ့အချိန်မှာသူနည်းနည်းလေးစကားပြောတယ်ဟာသူတို့ဒီဘွဲကလူခွင့်ရေးတို့ governance တို့ကိုလည်းဒီအခုဒီထိပ်သီးဆွေးနွေးပွဲရပါတော့ဟိုဦးစားပေးမှာပါဆိုပြောပြီးတော့ကျွန်တော်တို့ပြောတာတွေတော့နားထောင်တယ်ဆိုတော့မြန်မာနိုင်ငံလည်းအဲ့ထက်မှာတစ်ခုအနေနဲ့တော့နားထောင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံပေါ်အရေးယူတန်ခါမှုကိစ္စဟု
တ်ကဲ့
တနေ့ကပဲကျွန်တော် view နဲ့ဒီမြန်မာဆွေးရပြန်ရဝင်ကြည့်ဦးရထုတ်ပြောတဲ့ခါမှာသူတို့ဘက်ကတော့လက်ရှိအမေရိကန်ကနေရောမြန်မာပေါ်ရှိနေတဲ့တိုင်းခပ်ပစ္စုပ္ပန်အားလုံးကိုရုပ်ရည်ကိုသူတို့မျှော်လင့်နေကြတယ်ဘာလို့တစုံတရာရွေးကောက်ပွဲကလည်းပြီးသွားပြီးအမေရိကန်လည်းအနိုင်ရတယ်အဲ့တော့ကိုတွင်လင်းအောင်လို့ CSU ရဲ့သဘောထားဘယ်လိုရှိပါလဲ
အဲ့ဒါလေကျွန်တော်တို့တက်ကတော့နည်းနည်းစိုးရင်ချက်ဖြစ်တယ်ဗျဘာလို့ဆိုကျွန်တော်ဒီ Susan Rice နဲ့တွေ့တဲ့အခါမှာလည်းတချို့ဒီပြတ်မှတ်ထားပြီးပိတ်ဆို့တဲ့အရေးယူမှုမျိုးတွေတော့ဆက်ကင်ထားပါအောင်ဘာဖြစ်လို့လဲဆိုတော့ energy နိုင်သွားတယ်ဆိုရင်အစိုးရအားလုံးက energy control လုပ်နေတာမဟုတ်ဘူးအရေးကြီးတဲ့စိတ်ပိုင်းတော်တော်များများကိုစစ်တပ်က control လုပ်ထားတယ်အဲ့တော့အဲ့ဟာတွေကိုချိန်ညှိနိုင်မှုဆိုရင်တချို့ပြတ်မှတ်ထားတဲ့ဟာတွေထားဟိုပိတ်ဆို့မှုတွေရှိနေတင်သေးတယ်ဆိုပြီးတော့ကျွန်တော်တို့ကပြောခဲ့တယ်ဒါပေမဲ့အဲ့မှာဒီ Susan Rice ကကျွန်တော်မိကွန်းနှစ်ခုပြန်ပေးတယ်အဲ့ဒီနေရာမှာဆိုတခုကတော့ဗာလဲဆိုတော့ sanction ကိုဘယ်လိုအခြေအနေမျိုးမှာထားသင့်တယ်လို့ထင်တယ်နောက်တစ်ခုကတော့ energy ဆိုတာတည်နေတဲ့ sanction ကိုထားပါလို့ပြောမယ်လို့ထင်သလားဆိုရင်မိကွန်းပေါ့နော်ဆိုတော့အဲ့ဒီမိကွန်းနှစ်ခုကိုကျွန်တော်ကြည့်ရတဲ့အခါကျတော့ဘာလို့တော့မြင်ရလဲဆိုတော့ American ဆိုရကဒီပြီးခဲ့တဲ့ရွေးကောက်ပွဲနဲ့လောလောဆယ်ဖြစ်ဘာကြီးမှာဖြစ်နေတဲ့အပြောင်းလဲပုံမှာသူကတော်တော်ကိုပွဲပြီးတော့မယ်ပွဲပြီးပြီဆိုတဲ့အယူဆမျိုးရှိနေတယ်လို့ကျွန်တော်မြင်ရတယ်ဆိုတော့အဲ့ဒီခုတော့ကျွန်တော်တော်တော်လေးစိုးရိမ်ချက်ဖြစ်တယ်အဲ့လိုစိုးရိမ်ချက်ဖြစ်နေတဲ့အချိန်မှာပဲခုနဒီသမရကိုစလေတွေကဒီလိုမျိုးသူတို့အများကြီးဆန့်ရှင်ရုပ်ဖို့မျှော်လင့်နေဆိုတော့ပို့ပြီးတော့စိုးရိမ်နေတယ်ပြောရအ
ောင် NLD ရဲ့သဘောထားကိုဘယ်လိုရှိနေမှာလဲ
ကျွန်တော်ထင်တော့ NLD ကသူကဒီခုနအဓိက control လုပ်နေတဲ့စစ်တပ်ကိုသူကညှိဖို့နှိုင်းဖို့သူကစူးစမ်းနေတယ်ဆိုတော့ဒါပေမဲ့ဟိုတခါလေကြောက်လို့ရှိရင်အစိုးရတွေရဲ့သူကသူ့ရဲ့ဒီ ethic အရာပေါ့နော်ကျင့်ဝတ်အရာ Facebook အရေးယူပါဆိုတဲ့ပုံစံမျိုးသူတို့အနေနဲ့ပြောဖို့ခက်တယ်ဒါပေမဲ့သို့တော်လည်းပဲသူတို့သွားနေတဲ့သူ့ရဲ့ညှိနှိုင်းမှုအောင်မြင်အောင်ဆိုရင်ဒါကကျွန်တော်တို့ရဲ့ Facebook အရေးယူမှုဆိုတာတွန်းပေးတဲ့ဒါဟို tools တစ်ခုပဲကရိယာတစ်ခုပဲဆိုတော့အဲ့လိုဟာမျိုးကတော့ရှိတင်တယ်ဒါပေမဲ့ NLD ကတော့အဲ့လိုမျိုးထုတ်ပြောလိမ့်မယ်လို့ကျွန်တော်မမြင်ဘူးဒီ Susan Rice မိတော့လည်းကျွန်တော်အဲ့လိုပြောခဲ့တယ် NLD ကတော့အဲ့လိုမျိုးလုပ်ပါဆိုတာမျိုးထုတ်ပြောလိမ့်မှာမဟုတ်ဘူးဒါပေမဲ့အဲ့ဒါတော့အထောက်အကူဖြစ်မှာတော့အမှန်ပဲ
နောက်တစ်ခုမြန်မာနဲ့ပတ်သက်လို့ဒီအမေရိကန်မြန်မာဆက်ဆံရေးမှာစစ်ဘက်ဆက်ဆံရေးကိစ္စပါ
okay.
စစ်ဘက်ဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကြီးရရှိပါတယ်ချို့ကတော့ဘယ်လောက်ထိပဲဆက်ဆံတင်လဲချို့ကလုံးလုံးမဆက်ဆံတင်သေးဘူးဆိုတဲ့သဘောထားမျိုးရှိတယ်ကိုတွင်းလောင်းတို့ကဘယ်လိုများရှိလဲ
ကျွန်တော်တို့ကတော့ပြင်းလင်းလင်းပြောရင်လုံးဝမဆက်ဆံတင်သေးဘူးလို့တောက်လျှောက်ပြောခဲ့တာပေါ့နော်ဒါပေမဲ့ဒီဘက်ရောက်လာတဲ့ခါကျတော့အမေရိကန်ကလည်းသူကအတင်းဟိုတော်တော်လေးကိုဆက်ဆံခြင်းတဲ့သဘောထားမျိုးရှိတယ်အဲနောက်ပြီးတော့ကျွန်တော်ကဒီ police ဟို EU ရဲ့ police reform program တင်ကန်းစာယူပြီးတော့ကိုကဘယ်လောက်တားနေနေသူတို့ကလှုပ်သွားတာမျိုးတွေလည်းဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အခုပြီးခဲ့တဲ့ပွဲမှာဘယ်လိုပြောခဲ့လဲဆိုတော့တကယ်လို့အဲ့လိုမျိုးဆက်ဆံကျင်တာဟာမြန်မာစစ်တပ်ရဲ့စိတ်ဝင်စားမှုလို့အမေရိကန်ဆိုရတကယ်မြင်နေဆိုရင်အဲ့လိုမဆက်ဆံခင်မှာတချို့ဒီ benchmark တွေပေါ့နော်ဘယ်လိုမျိုးစံနှုန်းတွေကိုချလိုက်ပါပြီးရင်အဲ့ဒီစံနှုန်းတွေကိုပြည့်မီအောင်လို့မြန်မာစစ်တပ်ကိုအရင်တွန်းပေးပါတွန်းကြည့်ပါတွန်းကြည့်လို့ရပြီဆိုရင်တော့ဆက်ဆံပေါ့မရသေးဘူးဆိုရင်တော့မဆက်ဆံနိုင်ဘူးဆိုတဲ့ပုံစံမျိုးပြောခဲ့တယ်ဆိုတော့အဲ့ဒီစံနှုန်းတွေမှာတော့အဓိကတော့အဲသူတို့ရဲ့ဒီ curriculum ပေါ့ဟိုဒီစစ်တပ်တို့တွေမှာရှိနေတဲ့ curriculum တွေကိုဘယ်လောက်ထိသူတို့လှမ်းမိုးနိုင်မလဲခုန military professionalism ပေါ့တကယ်စစ်တပ်အလုပ်ကိုလှုပ်လာအောင်လို့ပြန်ပြီးတော့ဖြစ်အောင်အဲ့လိုမျိုးတွေကိုကျွန်တော်ပြောခဲ့တာရှိတယ်နောက်တစ်ခုကစစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒါအခွင့်အူးကံဖြစ်နေတဲ့ကိစ္စတွေနောက်တစ်ခုကစစ်တပ်ကဘေးမထွက်နေဘဲနဲ့ဒီရက်သားအစိုးရရဲ့အောက်မှာပဲရှိပြီးတော့ စစ်တပ်နဲ့လှုပ်ချင်တဲ့ဆက်ဆံမှုမျိုးတွေကိုလည်းကြက်သားစုကနေတဆင့်သွားရဲဆိုပုံစံမျိုးတွေဖြစ်အောင်အဲ့လိုမျိုးတွေအရင်လှုပ်ဖို့ဆိုတာမျိုးတော့ကျွန်တော်တိုက်တွန်းခဲ့တယ်အဲ့လိုမျိုးတွေဖြစ်ပြီဆိုရင်တော့ခုန engagement ဆိုတာမျိုးလှုပ်ချင်လို့ပေါ့အဲ့လိုမျိုးမဖြစ်သေးခင်တော့မလှုပ်တင်သေးဘူးဆိုတဲ့ပုံစံမျိုးတော့ပြောခဲ့
ပါတယ်လက်ရှိအမေရိကန်ဆွေကဒီမျိုးစစ်တပ်နဲ့လှုပ်နေတဲ့ human rights dialogue ပေါ့လူခွင့်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ပေါ့
ကျွန်တော်ထင်တော့သူတို့ကတော့ဟိုကျွန်တော်ဒီမျိုးရဲမှာရှိတော့ငါလဲဒီတန်ယုံနဲ့ပတ်သက်ပြီးတော့အဲ့လိုပြောဘူးလေပြောလို့သူကဒီလိုသူတို့ရဲ့ဒီ mindset ပေါ့နော်စိတ်ကိုပြောင်းလာပြီးတော့ခုနစစ်သားစစ်စစ်ကျွန်တော် professionalism ဖြစ်ဖို့အတွက်သူတို့ကဒီလို dialogue တွေလုပ်တယ်ခုနတင်နန်းတွေဘာညာဟိုဘယ်လိုခေါ်မလဲတက်သူတွေမှာသူတို့ကဒီ guest professor တွေဖိတ်ပြီးတော့ပြောမယ်လို့သူတို့ကပြောတယ်ဆိုတော့ဒါတွေကတော့နည်းနည်းလေးဟိုမဆိုးပါဘူး approach နေတော့မဆိုးဘူးဒါပေမဲ့တစ်ခါလေကြာရင်အဲ့ဒီက counter productive effect လို့ခေါ်တဲ့ဟိုသူတို့မထင်တဲ့ဟာတွေဖြစ်လာမှာကိုကျွန်တော်ဆိုးရင်လေဥမာတစ်ဖက်မှာတိုင်းသားတွေနဲ့စစ်ပွဲတွေဖြစ်နေတယ်အရန်တိုက်နေတယ်အဲ့ဒီအချိန်မှာအဲ့လိုတိုက်နေတဲ့အချိန်မှာဟိုတစ်ဖက်ကဒီလိုဆက်ဆံမှုတွေကိုတိုးမြှင့်လှုပ်ဆောင်နေရဆိုရင်ဘာဖြစ်သူတို့စိတ်ထဲမှာဟာငါတို့လုပ်နေတဲ့ဟာနဲ့ပတ်သက်ပြီးတော့အမေရိကန်ကတော့သဘောတူတယ်ဆိုတဲ့ပုံစံဖြစ်နေတယ်ဆိုတဲ့ပုံစံမျိုး morally ပေါ့နော်စိတ်ပိုင်းဆိုင်ရာဒီအထောက်ပံ့ရတာမျိုးတွေဖြစ်သွားစေဖြစ်သွားမှာကိုကျွန်တော်အရန်ဆိုးရင်လေဆိုတော့အဲ့လိုမျိုးတော့တည်ထားစင်တယ်
ရွေးကောက်ပွဲနဲ့ပတ်သက်လို့အခု2016ရွေးကောက်ပွဲကိုသမ္မတဥပမာကလည်းဒီရွေးစားဆီအဖွဲ့မိကုန်းမှာပြောသွားတယ်ချီချူသွားတယ်ချီချူသွားဆိုတော့ဒီစုံတရားဘာပြောလွတ်လပ်လပ်နဲ့ဖြစ်သွားတယ်အဲ့တော့ဒီအနေထားမျိုးမြင်နေတော့အမေရိကန်ကလည်းသူ့ရဲ့ benchmark တွေပြောတဲ့အခါမှာဒီရွေးကောက်ပွဲဆိုတဲ့ဒိုင်းတာချက်တစ်ခုပါပါတယ်အဲ့တော့ဒီစုံတရားအမေရိကန် policy ကဒီပေါ်မှာရွေးသွားနိုင်လားကိုတွန်းလဲအောင်မြင
်ကျွန်တော်ထင်တာတော့ရွေးလိမ့်မယ်ဗျဘာလို့သူတို့ဒီ Susan Rice ရဲ့အပြောဆိုရောနော်ကျွန်တော်တွေ့ခဲ့တဲ့အခြေအနေကနောက်ဥပမာရဲ့အပြောဆိုတော့ရွေးသွားမယ်ဆိုတဲ့ပုံစံရှိတယ်ဆိုတော့အဲ့ဒါကလည်းတစ်ဖက်ကကြည့်ရင်တော့ကျွန်တော်အနေနဲ့တော့စိုးရိမ်စရာလို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီယူကောက်ပွဲကဘလောက်ပဲ free and fair ဖြစ်ဖြစ်ခုန2008အောက်မှာသူတို့ကဘယ်လိုမျိုးအာဏာကို control လုပ်ရမယ်ဆိုတော့သူရဲ့အဆင့်လိုက်အဆင့်လိုက် setup တွေကရှိပြီးသားလို့ကျွန်တော်ထင်တယ်။ဆိုတော့သူတို့အကောင်းဆုံးအချိန်တွေသူတို့အများဆုံးအနိုင်ရနိုင်ရမယ်ဆိုရင်တောင်မှခုနဝန်ကြီးဌာနတုံးကနဲ့အမျိုးသားကော်မတီနဲ့လုံခြုံရေးကောင်စီကနေထိန်းချုပ်ထားမယ်။အဆိုးဆုံးအချိန်တွေခုလိုမျိုးရှုံးသွားပြီဆိုလို့ရှိရင်သူတို့ကအရေးပေါ်အချိန်တွေသူတို့ဖန်တီးလို့ရတယ်ဟုတ်ရေမောချင်းနေဖြစ်သွားပြီဆိုရင်စစ်တပ်ကိုတည်ဝင်အာဏာလွှဲရမယ်ဆိုတဲ့ဟာအပိုက်ကယူကောက်ပွဲဟိုဟာကျွန်တော်တို့ဒီဖွဲ့စည်းပုံချင်းကိုပါပြီးသားဆိုတော့ဒီယူကောက်ပွဲရဲ့ရလဒ်ကကျွန်တော်တို့အနေနဲ့အစိုးရကလည်းပြောခဲ့ပါတယ်ဒါဆိုရင်တော့အပြောင်းလဲလေးရဲ့လမ်းစားတော့မြင်ရပြီလို့ကျွန်တော်အနေနဲ့အကြမ်းဖျင်းပြောနိုင်မှာမယ်ဒါအကြီးမားအောင်ပွဲတော့မဟုတ်ဘူးအဲ့အတွက်အဲ့ဘော်မှာမှီပြီးတော့အမေရိကန် policy အကြီးကြီးရွေးသွားမယ်ဆိုရင်တော့ဒါကကျွန်တော်တို့အတွက်အနှုတ်သဘောဆောင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်တယ်ဟုတ်နော် sanction ကဒီစုံတရားရှိထားတဲ့နဲ့ဆိုဘယ်လိုဟာမျိုးတွေကြံနေ
တယ်အဲကျွန်တော်ထင်တယ်ဥမာစစ်တပ်ကဟုတ်နော်ကျွန်တော်ပြောတယ်မြန်မာပြည်မှာဆိုရင်အရန်ဆိုးနေတာကစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေပြည်သူအရန်နှိပ်စက်တယ်နော်ကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေဖြစ်တယ်နောက်တစ်ခုကစစ်တပ်နဲ့ဆက်ဆက်တဲ့ crony တွေပြည်သူကိုအရန်ဟာချိုးဖောက်မှုတွေအရန်လုပ်တယ်နောက်ပြီးတော့ဒီစစ်တပ်ကိုယ်တိုင်လည်းတိုင်းသားဒေသတွေမှာချိုးဖောက်မှုတွေရှိတယ်အဲ့တော့ကျွန်တော်တို့ကစစ်တပ်စီးပွားရေးနဲ့ပတ်သက်တဲ့စစ်အရာရှိတွေဒါမှမဟုတ်ရှင်လဲစစ်တပ်စီးပွားရေးစစ်တပ်နဲ့ပတ်သက်နေတဲ့ crony တွေသူတို့အပေါ်မှာတော့အဲဒီကနပြောတဲ့ချိုးဖောက်မှုတွေဖြစ်လာတယ်ဆိုရင်ပြစ်မှတ်ထားပြီးတော့အရေးယူရမျိုးတွေဆက်ပြီးတော့ထားတဲ့နယ်လို့ထင်တယ်နောက်တစ်ခုကဒါကလည်းအမေရိကန်ရဲ့စပြီးတော့ပိတ်ဆို့မှုတွေချခဲ့တယ်သူတို့ချခဲ့တဲ့ဒါစံနှုန်းပဲလေချိုးဖောက်မှုတွေရှိလို့သူတို့ပိတ်ဆို့မှုတွေလုပ်တယ်ဆိုတော့ဒီချိုးဖောက်မှုတွေမြင့်တက်နေသေးတယ်ဆိုရင်တော့ပိတ်ဆို့မှုတွေရှော့ချဖို့ဆိုတာကတင့်တော်တဲ့ကိစ္စတခုမဟုတ်ဘူးလို့မြင်တယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကတော့ဒီ US ASEAN ဆက်ဆံရေးမှာမြန်မာရဲ့အခက်အခဲတာပေါ့
ဟုတ်ကဲ့
ဟောတချိန်လုံးက US ASEAN ဆက်ဆံရေးမှာမြန်မာကြောင့်အဟန့်တာမျိုးတွေဖြစ်ခဲ့တာရှိတယ်ဥပမာ American နိုင်ငံလိုနေရာမျိုးမှာလုပ်လို့မရဘူးဒါပထမဆုံးချိန်မှာ American မှာလုပ်ခဲ့တာတော့မြန်မာပြည်ကလည်းပြောင်းသွားပြီဗမာဆွေရပိုင်းလည်းလာလို့ရပြီဆိုတော့အဲ့တော့ခုအနေထားမှာဟော US ASEAN ဆက်ဆံရေးမှာမြန်မာရဲ့အခက်အခဲတာဘယ်လိုရှိအောင်လုပ်ဖို့ဆိုလဲ
ကျွန်တော်ထင်တယ်အဲ့ဒါလည်းကျွန်တော်ပြောရရင်တော့ကျွန်တော်မှစိုးရိမ်စရာတွေတော့များနေတာပါဗျာအဲ့ဒါလည်းစိုးရိမ်စရာတစ်ခုလို့ဖြစ်တယ်အစတော့ကအဲ့တခုဆိုတာပြကြရင်မြန်မာကိုဆန်နူလာပြတယ်အခုတော့တော်တော်များများဒီအနောက်ဖက်ပေါ့နော် West ကအရာရှိတွေနိုင်ငံကောင်းဆောင်တော်တော်များများနိုင်ငံတွေကိုပြောင်းကျင်မြန်မာပြည်လိုဖြစ်အောင်ကြိုးစားပါဆိုတဲ့ပုံစံမျိုးအဲ့လို role model ပုံစံမျိုးပြောနေတာတော်တော်အန္တရာယ်ရှိလို့ကျွန်တော်ထင်တယ်။ဒါဆိုတော့မြန်မာပြည်ကတကယ်ပြောင်းလဲသေးတာမဟုတ်သေးဘူး။တချို့အရာဟန်ဆောင်ပြောင်းလဲနေတာ။နောက်တစ်ခုကမြန်မာပြည်ရေမဟုတ်ဘူးဗျ။အဲ့တခုကကျွန်တော်သူတို့တွေနဲ့တွေ့တိုင်းပြောဖြစ်တယ်။အာရှအကြီးတစ်ခုလုံးကဟိုတော်တော်လေးပြောင်းလဲသွားပြီ။လွန်ခဲ့တဲ့နှစ်20အားဆိုရင်ဒီအာရှအကြီးတစ်ခုလုံးကဒီမိုကရေစီလူ့ခွင့်ရေးဆိုတာကိုသူတို့ကလုံးဝဟိုမကင်တော့သူနဲ့ဝေးဝေးနေရဲ။နောက်သူအမြဲတမ်းပြောတာ Asian value, Asia တန်ဖို့။ဒါပေမဲ့အခုခြားသူကအဲ့လိုမဟုတ်ဘူး။အဲ့လူခွင့်ရေးဒီမိုကရေစီဆိုတဲ့ဟာတွေကိုယူပြီးတော့အဲ့ထက်ဟာတွေကိုဘယ်လို manipulate လုပ်မလဲပေါ့။သူတို့အတွက်အကျိုးရှိအောင်ဘယ်လိုတုံးချမလဲဆိုတော့ကောင်းကောင်းသိလာကြပြီ။ဆိုတော့ဟိုကမ္ဘောဒီးယားတော့ပါဆိုလဲအဲ့လိုပဲ။ဆိုတော့မြန်မာကလည်းအဲ့ထက်တကူပဲ။အဲ့လိုမျိုးဘယ်လိုအတုံးချပြီးတော့လူတို့ကိုထိန်းချုပ်အောင်မလဲဆိုတော့လုပ်နေတာပဲ။ဒါပေမဲ့အဲ့ဒီအပေါ်မှာ American တို့ဒီအနောက်နိုင်ငံခေါင်းဆောင်တွေကမမြင်တာပဲလား။မြင်သားနဲ့ပဲတခြား interest တွေကြောင်းလာတော့မသိဘူး။ဟာဒီလိုမျိုးဒါအောင်မြင်မှုတစ်ခုပဲဒီလိုလှိမ့်လို့ကြပါလို့ပြောလာတဲ့ဟာတွေကနည်းနည်းတော့အန္တရာယ်ရှိတယ်။အခုဆိုရင် ASEAN မှာတော့အဲ့မြန်မာနိုင်ငံကိုအဲ့လိုတောင်မှ role model တစ်ခုလို့ပြောနေတာမျိုးတွေကတော့ကြားနေရတာရှိတယ်။အဲ့ဒါလည်းတစ်ဖက်ကတော့အန္တရာယ်လို့ကျွန်တော်တို့မြင်တယ်။
ဟုတ်ကဲ့ကုသလင်းအောင်ကျေးဇူးများ
ပါ။ဟုတ်ကဲ့ကျေးဇူးတင်ပါတယ
်။ဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရဆင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 4090အပြင်လှိုင်းလက်မီတာ190 kHz 1595လို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုစီစဉ်မှာဆိုရင်တော့
မြန်မာနိုင်ငံအနေနဲ့အတွင်ကူးပြောင်းရေးကိုအောင်မြင်ဆုံးခန်းတိုင်တဲ့အထိသွားဖို့ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့အတွင်ကူးပြောင်းရေးပထမအဆင့်အဆင်ပြေပြေချောချောမူမူဖြစ်ပေါ်ဖို့
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်ဒါအပြင်မြန်မာပြည်ကပေးစာနဲ့ထူးခြားဆန်းပြားအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါနောက်ပိုင်းမှာတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုလည်းကြီးညာပေးဦးမှာဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖျော်ဖြေပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်အုံဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုပြောပြပေးသွားချင်ပါသေးတယ်။VOA American အတန်းကနေကဘာတလွားရုပ်မြင်သံကြားနဲ့ရေဒီယိုတင်ဆက်မှုတွေအတွက်ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သူကတော့သောရရှင်ဝင်းသိမ့်မြင့်ဖြစ်ပါတယ်။သူက Facebook စာမျက်နှာမှာ VOA ကိုအကောင်းဆုံးကျေငါဝင့်ပေးပြီးတော့အခုလိုမှတ်ချက်ရေးသားလာပါတယ်
။ VOA တစ်ဖွဲ့သားလုံးမင်္ဂလာပါ။နိုင်ငံပေါင်းများစွာရဲ့ပိတ်နေတဲ့နားရီမျက်စိတွေကိုဘာသာစကားမျိုးစုံနဲ့ရေဒီယိုတယ်လီဗေးရှင်းအစီအစဉ်တွေထုတ်လွှင့်ပေးနေတဲ့ VOA နောက်ကိုမျိုးသားအချင်းချင်းလက်နဲ့နဲ့အနိုင်ကျင့်ဗိုလ်ချုပ်အုပ်ချုပ်နေတဲ့အာဏာရှင်အစိုးရတွေမဟုတ်မမှန်လှုပ်ကြံဝါဒဖြန့်နေတဲ့ဒီမျက်စိပိတ်နားပိတ်သတင်းတွေကိုအထောက်ဖြီးပြပေးခဲ့တဲ့ VOA ကိုကမ္ဘာနိုင်ငံများကိုစားကျေးဇူးမင်္ဂလာပါလို့ပြောကြပါတယ်အချိန်ပိုင်းရုတ်တံလွှတ်ပေးတာကိုလည်းကျေးဇူးပါဒီမိုကရေစီဝါဒကမ္ဘာကိုအပြည့်လွှတ်တဲ့အထိကြိုးစားကြပါကိုမျိုးသားအချင်းချင်းလက်နဲ့နဲ့ဖိနှိပ်ပြီးပြည်သူကိုအုပ်ချုပ်နေတဲ့ကမ္ဘာအာဏာရှင်နိုင်ငံများပပျောက်သွားစေဖို့ VOA ဆက်လက်ကြီးတက်ကြပါ
ကျွန်တော်ဝင်းသိမ့်မြင့်မှာဆိုပြီးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့အမှတ်ချက်ပေးစာရေးလာတဲ့သောရရှင်ဝင်းသိမ့်မြင့်ဖြစ်ပါတယ်။အေးဝင်းဆိုတဲ့သောရရှင်ကတော့သူ့ဘဲအစီအစဉ်ကိုအကြိုက်ဆုံးလဲဆိုတာကိုစာရေးပြီးတော့ပြောပြလာပါတယ်
။ VOA ဝိုင်းတော်သားတွေအားလုံးကျမ်းမာပျော်ရွှင်ကြပါစေ။စီစဉ်အားလုံးကိုနှစ်သက်ပါရယ်ဗျာ။အထူးသဖြင့်ဓာတ်ရိုက်လေလိုင်းကိုပို့ပြီးသဘောကျပါရယ်။အခြေခံလူတန်းစားများရဲ့ပြောကြားဆွေးနွေးချက်တွေကိုအဓိကဆွေးနွေးကြရင်တိုင်းပြည်ရဲ့ပြည်ပင်ပြောင်းလဲရေးအတွက်တေချာပေါက်အထောက်အကူဖြစ်နိုင်မှာပါ။
တရရဲ့လေလိုင်းအစီအစဉ်ကိုသဘောကျပါတယ်လို့သောရရှင်အေးဝင်းကရေးလာတဲ့အချိန်မှာပဲသောရရှင်ခင်ရွှေကတော့ကျမတို့ VOA ကနေအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တနင်္ဂနွေနေ့ထုတ်လွှင့်မှုမှာခွေးရူးယောဂအန္တရာယ်မဖြစ်ပွားအောင်လို့ဘယ်လိုများကာကွယ်မှုတွေပြုနိုင်လဲဆိုပြီးတော့ဒေါက်တာတန်းစောကအစီအစဉ်တင်ဆက်ပေးတာကိုကြည့်ရှုပြီးတော့အခုလိုတုံ့ပြန်ရေးသားလာပါတယ
်ခွေးရူးမကိုက်ခံရခင်ကာကွယ်ဆေးထိုးတာထက်အကိုက်ခံရပြီးမှထိုးသင့်ပါတယ်တချို့ကာကွယ်ဆေးတွေကလူကိုမလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေဖြစ်စေတယ်လို့သိရပါတယ်အဓိကကတော့ခွေးမကိုက်ခံရအောင်ကြိုတင်ကာကွယ်ရေးတွေခွေးလေခွင်းလွင့်ပပျောက်ရေးစီမံကိန်းတွေကိုဘယ်ဌာနကတာဝန်ယူဆောင်ရွက်နေတယ်လဲဆိုတာဝိဝါဒတွေကွဲနေပါတယ်ကျန်းမာရေးဌာနကလားမြို့တော်စီပင်ဌာနကလားမသိရပါဘူးခင်ဗျာ
ဒါကတော့ခင်ရွှေဆိုတဲ့သောရရှင်က VOA ကထုတ်လွှင့်ပေးခဲ့တဲ့တနင်္ဂနွေရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုပြီးအဲ့ဒီအစီအစဉ်ထဲမှာပြောထားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သူသိလာတာကိုဝေမျှလာတာဖြစ်ပါတယ်ရှင်။ VOA ကလည်းနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းလွှာတွေထဲမှာတော့ဒီရေဒီယိုတင်ဆက်မှုတွေမှာလွှတ်တော်တဲ့အစိမ်းခုံးမှုများဆိုပြီးတော့ရန်ကုန်ကသတင်းတော်ကိုထက်အောင်တင်ဆက်ပေးခဲ့တာကိုတုံ့ပြန်ရေးသားလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။သူကမြမနိုင်ငံရေးမှာအစိမ်းခုံးမှုတွေရှိတာအဆန်းမဟုတ်ပါဘူးလို့ဆိုလာပါတယ်။ ဆိုင်းဆွေမောင်ဆိုတဲ့တော်ရရှင်က
စင်ခုံမှုတွေကအခုမှရှိလာတာမဟုတ်ပါဘူး။အရင်ကတည်းကဆိုင်ပို့လို့တွေ့လာတာကလည်းတက်တွေပါပဲ။အခုမှခြေလန်းတက်လေးစမလို့ဟန်ပြုံလေးပဲရှိပါသေးတယ်။1990လို့မဖြစ်အောင်ကျော်လွှမ်းနိုင်တဲ့ဒေါ်ဆန်းစုကြည်ရဲ့အရေးချင်းဟာကဘာအသည့်ပါ။နိုင်ငံအတွက်အကျိုးဖြစ်ထွန်းစေမယ့်အရာအားလုံးကိုလက်တွဲပူးပေါင်းလို့ဆောင်ရမယ်ဆိုတာသူ့ရဲ့မြင့်မြတ်တဲ့စိတ်တည်းနဲ့စေကောင်းစေနာအမှန်ပါ။လူမျိုးစွဲပါတီစွဲပုဂ္ဂိုလ်ရေးဘာတစ်ခုမှမရှိပဲဒေါ်ဆန်းစုကြည်လိုစိတ်သက်ခံယူချက်မျိုးလူတိုင်းမှရှိကြဖို့ပဲလိုမယ်ထင်ပါတယ်ဗျာ။စင်ခုံမှုတိုင်းကိုတတိရှိရှိရေရေဝင်းဝင်းအချမ်းမဖက်ငင်းချမ်းတဲ့နည်းလမ်းနဲ့ကြော်ဖြတ်နိုင်မယ်လို့လုံးဝယုံကြည်ပါတယ်ဗျာ။မျောလင်းခြင်းနဲ့ဆန္ဒပြေဝအောင်ဆိုတာကတော့ဘယ်ဖျားမှမစွမ်းဆောင်နိုင်ပါဘူး။ဘုရားဖျားကတော့ဟောကြားတော်မူခဲ့ပါတယ်ဗျာ။အတားကြီးအတနောနာထောမိမိကိုယ်သာယုံကြည်ကိုးကွယ်ရပါ။နိုင်ငံသားအလုံးဟာကိုလိုချင်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတကယ်လိုချင်စိတ်နဲ့လိုချင်တဲ့သူတိုင်းကိုကိုယ်တိုင်ဝိုင်းဝန်းလက်တွဲပူးပေါင်းဆောင်ရင်ဘယ်မှောင်ဘလောက်မှမောင်အလင်းဆိုတာရှိလာအောင်မှာပါပဲဗျာ
။စိန်ခေါ်မှုတွေကတော့ရှိတာပါပဲ။အကြမ်းမဖက်ငင်းငယ်တဲ့နီလန်းနဲ့ကြော်ဖြတ်နိုင်မယ်လို့လုံးဝယုံကြည်ပါတယ်ဗျာ။ဆိုပြီးဒီတော်ရရှင်ဆိုင်းဆွေမောင်ဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြသလိုပဲနိုင်ငံတကာမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို VOE ကသတင်းတင်ပြတာတွေကိုကြည့်ရှုနားဆင်ပြီးတော့လည်းတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုလက်ခံရရှိပါတယ်ရှင်။အမေရိကန်ပြည်အောင်စုမှာတရားရုံးချုပ်တရားသူကြီးတူကွယ်လွန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတရားသူကြီးတစ်ထားရှိရေးသမရနဲ့လွှတ်တော်ကြားအငင်းပွားနေတဲ့ကိစ္စတော်ရရှင်တွေလည်းသိမယ်ထင်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးတူလက်လက်တဲ့အခါမှာသမရအဆိုပြုလာတဲ့ဘယ်သူကိုမဆိုအထက်လွှတ်တော်ဘက်ကအစင်းစားပေးရမယ်ဆိုတာကိုအမေရိကန်ရဲ့ဖွဲ့စည်းပုံမှာဖော်ပြထားပြီးသားဖြစ်တယ်လို့သမရအိုဘားမားကပြောလိုက်တာပါ။ဘာကြောင့်သူဒီလိုပြောရသလဲဆိုရင်တော့ဒီကွဲလွန်သွားတဲ့တရားသူကြီးအန်တိုနီစကာလီယာနေရာမှာအစားထိုးဖို့သမ္မတရဲ့အဆိုပြုချက်ကိုအထက်လွှတ်တော်ကကြားနာစစ်ဆေးဖို့ဘလို့အကြောင်းမျိုးနဲ့ငင်းဆန်နိုင်လဲဆိုတဲ့အပေါ်မှာသူ့ဘက်ကနေခိုင်ခိုင်မာမာအကျိုးအကြောင်းပြအရှင်းလင်းနိုင်ပါတယ်ဆိုပြီးတော့သမ္မတဥပမာပြောတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်ညင်ညီထုံးကအခုလိုတုံ့ပြန်ရေးသားလာပါတယ်ရှင
်လိလာရောက်တော့အမေရိကန်တရားရုံးချုပ်တရားသူကြီး၉ယောက်ရှိနေတဲ့အထက်မှာ၅ဦးကို Republican သမ္မတတွေကရွေးခဲ့ပြီးတော့ကျန်တဲ့၄ယောက်ကိုတော့ Democrat သမ္မတတွေကရွေးခဲ့ပါတယ်။အခုသစ်ဆုံးသွားတဲ့တရားရုံးချုပ်တရားသူကြီးကို Republican သမ္မတ Reagan ကရွေးခဲ့တာပါ။ဒါကို Obama က Democrat တွေသဘောကျမဲ့တရားရုံးချုပ်တရားသူကြီးတယောက်ရွေးဖို့လိုနေတော့သူ့ရဲ့သက်တမ်းမကုံရင်အတီးဖြစ်ချင်နေပုံပေါက်တယ်။ Republican တွေဘက်ကလည်း American သမ္မတရွေးဖို့ရဲ့အစဉ်လာအတိုင်းဒီတစ်ခေါက် Democrat တွေရှုံးဖို့များတယ်ဆိုပြီးတော့တွက်ထားတော့နောက်တက်လာမဲ့ Republican သမ္မတကပဲဒီလိလက်နေတဲ့နေရာကိုရွေးချယ်စည်းခြင်းနဲ့အားပြိုင်မှုကိုတော့စောင့်ကြည့်ရပါဦးမယ်။
ဒါကတော့အမေရိကန်ပြည်ထောင်စုမှာလက်တလောအများပြည်သူစိတ်ဝင်စားနေကြတဲ့ကိစ္စဖြစ်တဲ့တရားသူကြီးတစ်ထားရှိရေးသမ္မတနဲ့လွှတ်တော်ကြားအငင်းပွားနိုင်တဲ့ကိစ္စရဲ့နဲ့ပတ်သက်ပြီးတော့ VOA သောရရှင်ညင်ညီထွန်းသူ့ရဲ့အမြင်ကိုတုံ့ပြန်ရေးသားလာတာဖြစ်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာအရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးပြီးတော့အခုသောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းတီလီတစ်ပုံနဲ့ဖြောပြပေးကြပါမယ်။နောက်ပိုင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်ရှင်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သချင်းလေးကတော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆီနီမာထိပ်ဆုံးနံပါတ်30ရဲ့ဝင်ပြီးတော့နံပါတ်4နေရာချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်။အရင်တစ်ပတ်ကဒီသချင်းလေးကနံပါတ်9နေရာမှာရှိတာပါ။ရီဟာနာနဲ့အတူ Drake အားဖြည့်ပြီးတော့တည်ဆူထားတဲ့ Walk ဆိုတဲ့သချင်းလေးဖြစ်ပါတယ်ရှင်။ဒီနေ့2016ခုနှစ်ထုတ်တဲ့သူ့ရဲ့ရှစ်ချက်မြောက်တေးတပြား Anti မှာပါတဲ့သချင်းလေးဖြစ်ပြီးတော့ဒီသချင်းကရီဟာနာအနေနဲ့ဆိုရင် Billboard Hot အဖြစ်ဆုံးတေးတရားဆင်းမှာထိပ်ဆုံးနံပါတ်30ရဲ့ဝင်တဲ့28ပုံမြောက်တေးဖြစ်ပါတယ်။ Drake အတွက်ဆိုရင်တော့15ပုံမြောက်ထိပ်ဆုံး10ပုံထက်ကိုရောက်ရှိတာဖြစ်ပါတယ်။ဩစတြေးလျ၊ကနေဒါ၊ UK ပြင်သစ်၊ဟန်ဂေရီနဲ့စပိန်နိုင်ငံတို့မှလည်းထိပ်ဆုံးနံပါတ်30ထဲကိုရောက်တဲ့သချင်းဖြစ်ပါတယ်။ရီဟာနာအတွက်တော့ဒီသချင်းကထိပ်ဆုံးသချင်း7ပုတ်ထဲရောက်လို့ဒီမရိုင်းကယ်ရီ၊ဂျနက်ဂျက်ဆင်နဲ့အယ်တန်ဂျွန်တို့နဲ့အဆင့်တူသွားပြီးတော့နံပါတ်30ထဲအများဆုံးဝင်တဲ့အဆိုရာစီးရဲမှာသူတို့အားလုံးနံပါတ်5နေရာမှာရှိတာပါ။ရှုပ်သွားလေလားမသိဘူးเนาะ။ Okay နံပါတ်30ထဲအများဆုံးဝင်တဲ့အဆိုရာစီးရဲမှာရှေ့ရနေရင်သူတို့ကနံပါတ်5နေရာမှာရှိပါတယ်။Rihanna နဲ့ Drake တီးဆိုထားတဲ့ Walk ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ကြရအောင်ပါရှင
်Nobody touched me in a crisis. I believed all of your dreams are the real.
patience. You took my heart, all my keys, and my patience. You took my heart, I must leave a decoration. You mistaken my love, I brought for you for foundation. All that I wanted from you was to give me something that I never had, something that you never seen, something that you never been. Mm-hmm. But I wake up and nothing's wrong. Just get ready for work, 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 work. You tell me I be work, 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 work. You see me do me dirt, 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 dirt. That's something about that work, 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 work.
Rihanna နဲ့ Drake ဆိုတဲ့ walk ဆိုတဲ့တခြင်းကိုနားဆင်ကြားကြရပါရှင်။အခုတော့အချိန်ရလောက်တော့ရှင်နေရဲ့ရင်ဖွဲ့စာတွေကိုဆက်ပြီးပေါ်ပြပေးခြင်းပါတယ်။ကလေးတက်ကတော့အဆောင်တွေကြောင်းသူများဆိုပြီးရေးလာတဲ့တော်ရရှင်ကတော့
ကျမတို့အဆောင်မှာရေးမလာတာအတော်ကြပါပြီ။တာဝန်ရှိတဲ့အကြီးအကဲတွေကဆောင်ရွက်ပေးတာဘာမှမရှိလို့အခုဆိုရင်အင်သာသုံးဖို့ရေတောင်မှမရှိပါဘူး။အရန်ကိုဒုက္ခရောက်နေရတယ်ဆိုတော့ကိုသမရနဲ့ပညာရေးဝန်ကြီးသိစေဖို့အတွက် VUE ကနေတစင်ပြောပြပေးပါရှင်။
ကျောင်းသူတွေအတွက်ရေးမှာမှာသုံးစရာရေးမရှိလို့တက်ဆိုင်ရာကအများဆုံးဖြည့်ရှင်းပေးပါဆိုပြီးတော့ကလေးတက်ကစုံအဆောင်တွေကျောင်းသူများဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်ဒီတစ်ပတ်တော့သောရရှင်တွေရင်ဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်နော်နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးပါမယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တေးတောင်းလာတဲ့သောရရှင်တင်အတွက်တောင်းဆိုထားတဲ့ဒေသချင်းလေးနဲ့ထုတ်လွှင့်ပြောပြပေးကြပါမယ်။ VOA ကိုအစဉ်အားပေးနေပါတယ်ခင်ဗျာ။ဆိုပြီးတော့အမြဲတမ်းစာရေးပြီးဒီသချင်းတစ်ပုတ်ပဲတောင်းတဲ့သောရရှင်ကတော့ချစ်ကိုကိုဆိုတဲ့သောရရှင်ပါ။ဒီသောရရှင်ကထွန်းထွန်းရဲ့မိရဲ့ရှင်မလေးသချင်းကိုထုတ်လွှင့်ပေးပါဆိုပြီးတော့ဘသူ့အတွက်လဲရေးမလား။ဘာကြောင့်လဲဆိုတာလဲရေးမလားလို့ကျမဒီစာကိုမထုတ်လွှင့်ပေးပြတာတော်တော်ကြာသွားပါပြီ။ဒါမဲ့ဒီသောရရှင်ကလည်းဇွဲမလျှော်ရဲနဲ့အပတ်စဉ်စာရင်းနေတဲ့အတွက်ကြောင့်မလို့ဒီတစ်ပတ်တော့ဒီသချင်းလေးထုတ်လွှင့်ပေးကြပါတယ်နော်။တခြားတိတ်ချက်တဲ့ VOA သောရရှင်တွေအားလုံးလည်းဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ ASM အဖွဲ့တွေကထွန်းထွန်းတီဆိုထားတဲ့မိရင်ရှင်မလေးဆိုတဲ့သချင်းကိုနားဆင်ခံစားကြည့်ပါအောင်ရှင်
။ချွေကလေးမစဲမိပူပူတွေတဲ့ပြန်သာဝဲတောင်းတမ်းကြီးလေးခိုက်ခိုက်တုံတုံနေစမSome more joy than you. You did really sigh. We take light the down low, my low love, my new night. Ningay, joy. Nemo, joy. Chill me down at Chenny. Chinja, chinja, chinja,
tenda. Hey, chinja, tenda. Hey. Chinja, 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 tenda. Hey, chinja, tenda. Hey.
Down to my, down to Piatti, do you mean? In the Zualani, down more Siamali, feeding us Shimali, to Lani, she knew him, but so near, we so. So we can't
အိမ်စမောက်ဖွဲ့ရကထွန်းထွန်းတီဆိုထားတဲ့မိခင်ရှင်မလေးဆိုတဲ့တခြင်းကိုနားဆင်ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးသင်းတောင်းစာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေထုတ်ပေးခဲ့ပြီးတ စာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
လူစီကသူငယ်စဉ်တွေ့တာတဲ့ကျင်နာသူမြင်ကြတာလေးလိုက်လို့လာခေါ်စဉ်တစ်ချိန်ကကျင်နာသူတစ်ပတ်တောင်ပေါ်မြင်တစ်ပတ်ဒီအခက်ခဲလက်တွေ့ပြုံးလို့ကောင်းတာငယ်ဒီငယ်
မအေးတနာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကိုလည်းစာရေးဆွတ်တဲ့ကြောင့်အားလို့ပြောပြစီ VOA ကိုစာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေတဆင့်အကြံပေးခြင်းနဲ့တည်သိချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်ဆက်သွယ်ရမယ်လိပ်စာကတော့စာလိုက်တက်တာအမှတ်855ဘဟုစာရေးကြီးကနလန်ရန်ကုန်မြို့ဖြစ်ပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့မြန်မာသတင်းသုံးသပ်ချက်အစီအစဉ်ကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်မအင်ဂျင်နီယာကကူညီပြီးတော့တင်ဆက်ထားတာဖြစ်ပါရခင်ဗျာ
လာမယ့်မလ18ရက်နေ့ကျရင်လွှတ်တော်အသီးသီးကနေဒုသမ္မတသမ္မတလောင်းရွေးချယ်တင်မြှောက်ပွဲတွေစပြီးလုပ်ပါတော့မယ်ခုချိန်ကနေစတွေ့ရင်25ရက်မြောက်နေ့မှာစပြီးအကောင့်ထည့်ဖော်မဲ့လွှတ်တော်ရဲ့အရေးကြီးလုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်သမ္မတသည့်ဦးဆောင်တဲ့အစိုးရအဖွဲ့သည့်စပြီးတာဝန်ယူနိုင်မဲ့နေ့နဲ့တွေ့ရင်တော့ရေပောင်း40နီးပါးလိုပါသေးတယ်ဒါဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးပထမအဆင့်ပြီးမြောက်ဖို့လိုအပ်တဲ့အချိန်ဖြစ်ပါတယ်ဒီအသွင်ကူးပြောင်းရေးအချိန်ကာလကိုအေးအေးချမ်းချမ်းပဲဖြတ်ကျော်နိုင်ကြမလားပြဿနာအခက်အခဲတစုံတရာကြုံရနိုင်သေးသလားဆိုတာအားလုံးကယဉ်တမမနဲ့စောင့်ကြည့်နေကြတဲ့ကာလလည်းဖြစ်ပါတယ်အဲ့ဒီလိုစိတ်တဝင်စားစောင့်ကြည့်နေကြသူတွေထဲမှာမြန်မာနိုင်ငံသားတွေတင်မကနိုင်ငံတကာအတိုင်းဝိုင်းလည်းပါဝင်ပါတယ်မြန်မာအသွင်ကူးပြောင်းရေးပထမအဆင့်ပြေချောမွေ့နိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။မြန်မာနိုင်ငံဟာဆက်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီသွားရလမ်းမှာအသွင်ကူးပြောင်းရေးဆိုတဲ့ကာလကိုနှစ်အတော်ကြာဖြတ်တန်းရပါအောင်မယ်။ဒီမိုကရေစီစနစ်ဆိုတာဟာတိုင်းပြည်ရဲ့အရေးအယာအရရက်ကိုပြည်သူလူထုကရွေးချယ်တင်မြှောက်လိုက်သူတွေကအပြည့်အဝစီမံခန့်ခွဲအုပ်ချုပ်ခွင့်ရှိတဲ့အခြေအနေကိုခေါ်ဆိုတာမို့စစ်တပ်ဟာအရက်ဖက်အုပ်ချုပ်ရေးအောက်လုံလုံလျားလျားရောက်သွားခြင်းတပ်မတော်ဟာအရက်သားအစိုးရလက်အောက်မှာကာကွယ်ရေးတာဝန်ကိုပဲ professional PP တတ်တာထမ်းဆောင်ခြင်းရောက်မှခေါ်နိုင်တာမို့အချိန်ကိုစောင့်ကိုစောင့်ရပါလိမ့်မယ်။ပိတ်ပကြခင်ပေါပေါလာမယ့်အသွင်ကူးပြောင်းရေးကိုပထမအဆင့်ခေါ်ရတာကတိုင်းပြည်မှာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတရက်ရောသူ့ဘာသူတီးခြားရက်တီနေတဲ့တက်မတော်တရက်ကပါအပြိုင်တည်ရှိနေလို့ပါပဲ။ကမ္ဘာပေါ်မှာအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီပြောင်းလဲသွားတဲ့နိုင်ငံပေါင်းများစွာရှိပါတယ်။အသွင်ကူးပြောင်းချပုံတွေကလည်းအမျိုးမျိုးရှိနေတာပါ။သွေးထည်တန်ယူမှုတွေဖြစ်ပွားပြီးမှပြောင်းလဲသွားတဲ့နိုင်ငံတွေရှိတယ်လို့လူထုအုံကြွားမှုကြီးတွေဖြစ်ပွားပြီးမှပြောင်းလဲသွားတာမျိုးလည်းရှိပါတယ်။အလားတူအကြောင်းအမျိုးမျိုးကြောင့်သွေးထည်တန်ယူမှုလည်းမဖြစ်ကြီးကျယ်တဲ့လူထုဆန္ဒပြမှုကြီးတွေလည်းမဖြစ်ခဲ့ပါပဲနဲ့ပြောင်းလဲမှုကိုစတင်လိုက်နိုင်တာတွေလည်းရှိခဲ့တာပါပဲ။လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အသွင်ကူးပြောင်းရေးပုံစံလိုမျိုးဟာကမ္ဘာမှာပထမဦးဆုံးဖြစ်ခဲ့တာမျိုးတော့မဟုတ်ပါဘူ
းမြန်မာနိုင်ငံအနေနဲ့အသွင်ကူးပြောင်းရေးကိုအောင်မြင်ဆုံးခန်းတိုင်တဲ့အထိသွားဖို့ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့အသွင်ကူးပြောင်းရေးပထမအဆင့်ပြေပြေချောချောမွေ့မွေ့ဖြစ်ပေါ်ဖို့လိုပါတယ်လက်ရှိအသွင်ကူးပြောင်းရေးပထမအဆင့်ဟာကျေနပ်နိုင်ွယ်ရာရှိပါသလားဆိုတာအရင်စမ်းစစ်ကြည့်ဖို့လိုပါတယ်မြန်မာနိုင်ငံဟာဆက်အာဏာရှင်စနစ်အမျိုးမျိုးအောက်မှာရာစုနှစ်တဝက်ကျော်နေခဲ့ရတဲ့တိုင်းပြည်တစ်ပြည်ပါတိုင်းပြည်အုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးမှာပြည်သူ့ဆန္ဒလုံးဝပါဝင်ခွင့်မရခဲ့တာလဲရာစုနှစ်တဝက်ကျော်ပါအခုအသွင်ကူးပြောင်းရေးပထမအဆင့်အောင်မြင်သွားရင်ပြည် ီသူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အမတ်တွေကဥပဒေပြုရေးကိုလွတ်လွတ်လပ်လုပ်ကိုင်နိုင်ကြပါလိမ့်မယ်။ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့သမရအစိုးရအဖွဲ့နဲ့ပြည်ထောင်စုအဆင့်အဖွဲ့စည်းတွေပြည်နယ်နဲ့တိုင်းအစိုးရတွေပေါ်ပေါက်လာနိုင်မှာဖြစ်ပါတယ်။ဒီပြိုင်နက်ထဲမှာအရင်အာဏာရှင်တွေပြဋ္ဌာန်းပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်အသီးသီးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တပ်မတော်သားအမတ်25ရာခိုင်နှုန်းရှိနေမှာဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေကရွေးကောက်လိုက်တဲ့အမတ်တွေဟာတမတော်ကသဘောမတူပဲဖွဲ့စည်းပုံကိုပြင်ဆင်နိုင်ကြအောင်မှမဟုတ်သေးပါဘူးတမတော်ဟာတီးကြအဖွဲ့စည်းအနေနဲ့ရည်တည်နေမှာဖြစ်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ရဲချုပ်တွေကိုသမရကခန့်အပ်နိုင်အောင်မှမဟုတ်ပါဘူးနိုင်ငံတကာအတွေ့အကြုံအရပြောရရင်လက်ခံနိုင်လောက်တဲ့အသွင်ကူးပြောင်းရေးအစပ
ါနိုင်ငံတကာကိုလေ့လာကြည့်ရင်အခုလိုအသွင်ကူးပြောင်းရေးပုံစံမျိုးတောင်အမေရိကတိုက်ကချီလီနိုင်ငံမှာတွေ့နိုင်ပါတယ်မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ကိုအပြတ်အသတ်မဲပေးပြီးစစ်တပ်ကြောထောင်နောက်ခံပြုပြည်ခိုင်ဖြိုးပါတီကိုပယ်ချလိုက်တယ်လို့1988ခုနှစ်တုန်းကချီလီမှာအာနာရှင်ဗိုလ်ချုပ်ကြီးပီနိုချေကိုတမရတင်မြောက်မဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ချလိုက်တာနဲ့အတူအသွင်ကူးပြောင်းရေးကိုအစပြုခဲ့တာပါမြန်မာနိုင်ငံမှာလည်းအဲ့ဒီအချိန်တုန်းကချီလီမှာသူပါသူရက်တီတဲ့စစ်တပ်ရှိနေပြီးအာနာရှင်ပီနိုချေဟာကာကွယ်ရေးဦးစီးချုပ်တာဝန်ယူထားပါတယ်။လက်ရှိဖွဲ့စည်းပုံကြောင့်ဒေါ်ဆန်းစုကြည်တမရဖြစ်ခွင့်မရတယ်လို့ပဲအဲ့ဒီအချိန်တုန်းကတမရဖြစ်နိုင်ခြေအရှိဆုံးရီကာဒိုလာဂိုစ်ကလည်းစစ်တပ်ကအာနာပြန်သိမ်းနိုင်ခြေကိုချင့်တွက်ပြီးတမရရွေးကောက်ပွဲမဝင်ခဲ့ပါဘူး။မြန်မာလွှတ်တော်မှလိုပဲအဲ့ဒီအချိန်ချီလီအထက်လွှတ်တော်မှလည်းရွေးကောက်ခံမဟုတ်သူတွေပါဝင်နေတာဖြစ်ပါတယ်။ချီလီအတိုက်အခံတွေဟာဗိုလ်ချုပ်ကြီးပီနိုချေရဲ့အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီအောင်မြင်စွာအသွင်ကူးပြောင်းနိုင်ခဲ့ပါတယ်။အသွင်ကူးပြောင်းမှုစတင်ပြီးနောက်10နှစ်အကြာမှရီကာဒိုလာဂိုစ်သမ္မတဖြစ်ပါတယ်။အသွင်ကူးပြောင်းပြီး15နှစ်အကြာမှရွေးကောက်ခံမဟုတ်တဲ့အထက်လွှတ်တော်အမတ်တွေကိုဖယ်ရှားလိုက်နိုင်ပြီးကာကွယ်ရေးဦးစီးချုပ်တွေနဲ့ရဲချုပ်တွေကိုလည်းသမ္မတကယာဒူးကနေဖယ်ရှား권ရှိလာပါတယ
်။ပြောရရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာပေးနိုင်ငံတစ်ခုခုနဲ့မှလုံးဝထပ်တူတူညီတာမျိုးတော့မဟုတ်ပါဘူးဒါပေမဲ့ဆင်တူတာတွေလေလာအတူယူစရာနိုင်ငံတွေတော့ရှိပါတယ်အဲ့ဒီထဲမှာချီလီအသွင်ကူးပြောင်းရေးကနေသင်္ကန်းစာယူနိုင်တာဖြစ်ပါတယ်ချီလီသင်္ကန်းစာအရအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်အောင်မြင်ဆောင်ရွက်ဖို့လိုပါတယ်ချီလီထက်ကံကောင်းတာကမြန်မာနိုင်ငံမှာပီနိုချေလိုဆက်အာဏာရှင်တယောက်ယောက်ဆက်ပြီးအာဏာရှိမနေတာပါပဲဒီအတွက်လက်ရှိချိန်မှာဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကရောတပ်မတော်ဘက်ကပါနှစ်ဖက်စလုံးဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာပြီးအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်အောင်မြင်မြင်ကျော်ဖြတ်နိုင်မှသာလျှင်ဒီမိုကရေစီပန်းနိုင်စီသွားရလမ်းဖြောက်ဖြူးနိုင်မှာဖြစ်ပါကြောင်းပြပြလိုက်ရပါတယ
်အသွင်ကူးပြောင်းရေးပထမအဆင့်အောင်မြင်မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒရင်သာဆရာဦးစီသူအောင်မြင်ရဲ့ပြည်တွင်းဒရင်တုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့ကဘာတလွားထူးထူးခြားခြားသတင်းများအစီအစဉ်ကိုနားဆင်ကြအောင်ပါထူးထူးဆန်းဆန်းအကြောင်းအရာတွေကိုမက်ခင်ဖြူထွေးနဲ့ကိုသားညွန့်ဦးကတင်ဆက်ထားပါတယ်နားဆင်ကြည့်ကြအောင်ပါခင်ဗျာ
ဖူဂျီရင်ကစီးပွားရေးလုပ်ငန်းတစ်ခုကြောင့်လေတောင်မှအလကားမရတော့ဘူးဆိုတဲ့အစကားဟာမှန်လာတော့မှာပါအင်္ဂလိပ်ရေလက်ကြားကဒေါ်ဆက်ကြီးလက်ဒေတာကမိသားစုတစုကကိုယ်ပိုင်လုပ်ငန်းဖြစ်တဲ့လေးတပ်မှုတွေထုတ်လုပ်ပြီးလေလူညဉ့်ညံတဲ့တိုင်းပြည်တွေကိုရောက်မှုစူးစမ်းနေတာပါ။ကာယိုရန်ကြီးလက်ဒေတာကတန်ရှင်းလက်ဆက်တဲ့လေတွေပါဝင်တဲ့လေတပ်မှုတစ်ခုကိုဗီဒီရှာပေါင်ငွေ80အမေရိကန်ဒေါ်လာ115ဒေါ်လာလောက်နဲ့ရောင်းမှာပါ။ဗြိတိန်နိုင်ငံကြီးလက်ဒေတာတွေမှာစုဆောင်းထားတဲ့လေဟာအောက်ဆီဂျင်အပြည့်ပါပြီးတန်ရှင်းလက်ဆက်မှုရှိတယ်လို့လည်းဆိုပါရယ်။မြက်ခင်ရနက်ပင်လယ်ကမ်းစားကစားရနံစားရတွေလိုတမှုထူးခြားတဲ့ရနံတွေပါဝင်မဲ့လေးတန်ဘူးတွေကိုတော့လေတို့ညဉ့်ညံမှုပြဿနာတွေနဲ့အကြီးအကျယ်ကြုံတွေ့နေရတဲ့တရုတ်ပြည်လိုနေရာမျိုးကိုအဓိကတင်ဖို့ရောင်းချဖို့လဲစီစဉ်နေကြတာပါအထဲမှာဘာမှမတွေ့ရတဲ့လေးတန်ဘူးတွေကိုဒေါ်လာ100ကျော်လောက်ဈေးကြီးပေးရမယ်ကိစ္စဟာအတိတ်ပဲမရှိဘူးလို့ဆိုနိုင်ပေမဲ့လို့ဗီဒီရှာမိသားစုလုပ်ငန်းဖြစ်တဲ့ Air Harvesters ကတော့တရုတ်နိုင်ငံမှာလေးတန်ဘူး100ကျော်လောက်ရောင်းပြီးသွားပြီလို့ဆိုပါတယ်ကျွမ်းကျင်သူတွေကတော့တရုတ်နိုင်ငံမှာလေလူညဉ့်ညံမှုကြောင့်နှစ်စဉ်တက်တန်းမရှိပဲတည်ဆုံရသူတတန်းခွဲလောက်ရှိမယ်လို့ခန့်မှန်းထားတာပါ။ဒါပေမဲ့လည်းလူတစ်ယောက်တနေ့တနေ့ရှူရှိုက်နေတဲ့လေပမာဏနဲ့ရှင်မယ်ဆိုရင်တော့လေသက်မှုတစ်ခုဟာပျော့ပါလောက်အောင်ထိရောက်ပါမလားလို့မေးခွန်းထုတ်သူတွေလည်းရှိနေပါရဲ့ရှင်။
လုံခဲ့နှစ်နှစ်လောက်ကဆရာနာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးပြဿနာတွေကြုံနေရတဲ့ထိုင်းနိုင်ငံမှာအကြောင်းပေါ်လုံးပွဲတစ်ခုကိုအကြောင်းပြုပြီးတော့နိုင်ငံရေးအရတေယောလှောင်ပြောင်ခဲ့ကြပါရယ်အ
ာနာရှင်စနစ်နဲ့ပြိနေမှုကိုထင်ရတဲ့အနေနဲ့ Star Wars Jedi ရာစစ်ပွဲစကားတွေကဗီလိန်ဖြစ်တဲ့ Darth Vader ပုံသူအယုတ်နောက်အခြေခံဥပဒေကိုခုတုံးလုပ်ပြီးတော့ဖိနှိပ်နေတာကိုသူဖော်တဲ့အနေနဲ့တနက်တလက်မှာကျိုးဆွဲချထားတဲ့ဒုတိယကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြစ်ပေါက်ဖို့ရွယ်နေတဲ့ပုံတွေကိုလည်းသူပြခဲ့ကြတာပါမီဒီယာတွေနဲ့လူမှုကွန်ရက်တွေကိုဖိနှိပ်မှုတွေနဲ့ပတ်သက်တာတွေနောက်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုခံရတာတွေကိုထင်ရတဲ့အနေနဲ့တရုတ်ငကားပုံစတာတွေကိုလည်းတွေ့ရပါတယ်အစိုးရနဲ့ဘီယင်မီသားစုပေါ်ဝေဖန်တာတွေကိုတီးခံလို့မရှိတဲ့ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့တရုတ်ပြပွဲအတွင်းနိုင်ငံရေးဝေဖန်သရော်မှုတွေပါဝင်နေပေမဲ့ရဲတပ်ဖွဲ့ကခွင့်ပြုခဲ့တာပါဒါပေမဲ့လို့ဘောလုံးပွဲလာကြီးတဲ့ကျောင်းသားခေါင်းဆောင်တယောက်ကတော့အစိုးရဆန့်ကြီးအရင်တုန်းကဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့မှုနဲ့ဖမ်းဆီးခဲ့ပါတယ်ဒီနှစ်ဘောလုံးပွဲကိုလက်ခံကျင်းပခဲ့တဲ့တမဆက်တက္ကသိုလ်ကတော့1934ခုနှစ်မှာစတင်ထူထောင်ခဲ့တာဖြစ်ပြီးတော့နိုင်ငံလှုပ်ရှားမှုတွေကိုအစဉ်တစိုက်ဥဆောင်အောင်မှာရှီတန်းကပါဝင်လေးရှိပါတယ
်ဝဲလိုသူကဘာကျော်မင်းသမီးကြီးမာရီလီမိုရိုးကိုအမှတ်ရနေကြတဲ့သူတွေသဘောကျမဲ့စီစဉ်တစ်ခုကိုတော့ဩစတြေးလျနိုင်ငံမှာထူးခြားကြားတွေ့ရပါတယ်မင်းသမီးမိုရိုးလိုရွှေရောင်စပင်းနဲ့ပြင်ဆင်ထားကြတဲ့အမျိုးသမီးတွေအက်ထလိတ်ကမ်းခြေမှာရေကူးပြီးရန်ပုံငွေရှာခဲ့ကြတာပါ။ဩစတြေးလျတောင်ပိုင်းကင်ဆာယောဂါကောင်စီရဲ့ရန်ပုံငွေရှာပွဲမှာတော့မူရိုးပုံသူအမျိုးသမီးတရားကမီတာ400အကျယ်အရေပြင်းမှာကူးကြခတ်ကြပြီးတော့တရုတ်ပြခဲ့ကြပါတယ်။သုတေသနလုပ်ငန်းတွေအပါအဝင်ကင်ဆာယောဂါတိုက်ဖျက်ရေးအတွက်ပရဟိတရန်ပုံငွေရှာတဲ့အစီအစဉ်ကိုတော့ကင်ဆာယောဂါနဲ့ကွယ်လွန်ခဲ့တဲ့မိခင်ဖြစ်သူကိုရည်စူးပြီးတော့ကင်ဆာယောဂါကောင်စီထူထောင်သူဆာရာတင်နီကဦးဆောင်ခဲ့တာပါအစီအစဉ်စခဲ့တဲ့ပထမဆုံးနေ့မှာပဲဩစတြေးလျဒေါ်လာ26,000ရခဲ့ပြီးတော့နောက်တစ်နှစ်မှာ3,400ရခဲ့တယ်လို့ဒီနှစ်မှာတော့အနည်းဆုံး9,000လောက်ရဖို့လည်းရည်မှန်းထားကြပါတယ်ရှင
်ဒါကတော့ကမ္ဘာတလွှားထူးထူးခြားဆန်းပြသတင်းများအစီအစဉ်ကိုမတ်ခင်ပြည်တွင်းနဲ့ကုသညုံဦးတို့တင်ဆက်ပေးခဲ့တာဖြစ်ပါရခင်ဗျာ VOA American တန်ကနေတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1008.3လိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 1212.3တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရခင်ဗျာယူအေမြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါရယ်ခင်ဗျာအခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတက်လက်ကြီးညာပေးပါလိမ့်မယ
်စီးရီးယားနိုင်ငံအတွင်း၅နှစ်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးအတွက်ရုရှားနဲ့ယာယီသဘောတူညီမှုရရှိလိုက်ပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတနင်္လာနေ့မှာပြောပါတယ်ဒါပေမဲ့တိုင်းပြည်တဝန်းအကြမ်းဖက်မှုတွေကတော့ရပ်တန့်မသွားသေးပဲ IS Islamic State ကြောင့်အဖွဲ့ရဲ့တိကျတိုက်ခိုက်မှုနှစ်ခုကြောင့်လူအတော်များများသေဆုံးခဲ့ပါတယ်စီးရီးယားဆိုးနဲ့အဆိုးရနဲ့အတိုက်ခံသဘုံအဖွဲ့တွေကြားကတိုက်ခိုက်မှုတွေနိုင်ပိုင်းအတွင်းရပ်တန့်တော့မယ်လို့ဝန်ကြီးကယ်ရီကတနင်္လာနေ့မှာပြောဆိုပြီးအခုနောက်ဆုံးပေါက်ကွဲမှုတွေဖြစ်သွားခဲ့တာဖြစ်ပါတယ်လန်ဒန်မြို့တော်ဝန် Boris Johnson ကဗြိတိန်နိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ကနေနှုတ်ထွက်ဖို့တောင်းဆိုနေတဲ့လှုပ်ရှားမှုမှာသူပါဝင်တော့မယ်လို့တင်းငွေနေမှာကြေညာရင်းဝန်ကြီးချုပ် David Cameron နဲ့လမ်းခွဲခဲ့ပါတယ်သူဟာရှေး EU ရှိတဲ့သူတွေထဲမှာအခု28နိုင်ငံပါဝင်တဲ့ EU အဖွဲ့ထဲဗြိတိန်နိုင်ငံဆက်ရှိနေတာဟာနိုင်ငံအတွက်အကောင်းဆုံးဖြစ်မယ်လို့မြင်တဲ့ Mr. Cameron ရဲ့သဘောထားကိုစန့်ကျင်တဲ့ထိတ်တန့် Conservative တယောက်ဖြစ်လာတာပါ EU ကနေဗြိတိန်ခွဲမထွက်မထွက်ပြည်လုံးကျဆန္ဒခံယူပွဲကိုတော့ဇွန်လ23ရက်နေ့မှာကျင်းပဖို့ဝန်ကြီးချုပ်ကင်မရွန်ကစီစဉ်ထားပါတယ်မြန်မာနိုင်ငံမှာအသက်5နှစ်အောက်ကလေးငယ်တွေအကြဖြစ်ပွားနေတဲ့ပိုလီယိုရောဂါအမြင့်ပြတ်စေဖို့ရည်ရွယ်ပြီးတနင်္ဂနွေလုံးအတိုင်းတာနဲ့နေ့ရက်ကြာကာကွယ်ဆေးတိုက်ကြွေးတဲ့အစီအစဉ်တွေကိုလှုပ်ဆောင်ခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းပိုလီယိုရောဂါဖြစ်ပွားမှုနှစ်ခုတွေ့ရှိခဲ့ရကြောင်းသိရှိခဲ့ရပြီးတဲ့နောက်မှာကျန်းမာရေးဝန်ကြီးဌာနအနေနဲ့နိုင်ငံအတွင်း2016ခုနှစ်မှာပိုလီယိုရောဂါကင်းရှင်းကြောင်းကြီးညာနိုင်ဖို့ဒီလှုပ်ရှားမှုကိုပြုလုပ်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုယ်စားပြုဝေယောင်ရှင်ပြိုင်နေမှုအတွက်ဘီလီယံနာတထေးကြီး Donald Trump ကထိတ်တန့်ကနေတည်တည်တသာပြေးနေပါတယ်။ဒါပေမဲ့သူ့နောက်ကနေလိုက်နေကြတဲ့အထက်လွှတ်တော်အမတ်နှစ်ဦးဖြစ်ကြတဲ့ Marco Rubio နဲ့ Ted Cruz တို့ကတော့သူ့ကိုမကြခင်အနိုင်ရနိုင်မယ်လို့ပြောဆိုနေကြပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော့တာဖြစ်ပါတယ်ခင်ဗျာ။အခုမှနဲ့စီစဉ်ထုတ်လို့ရမှုက Matt Engineer ဖြစ်ပြီးတော့အတမိုင်းဆိုင်ရာ Engineer ကတော့ Aiden Wood ကဖြစ်ပါတယ်။VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာချမ်းသာကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.